Welcome to the Voice of America in Burmese.
Mingla Nyajama Kanya, Epila Nasecha at Nilani, View Mamavai Sisinego, American Pidansu, Washington DC, Murogani, Dai Tolum Pinibabi, Namasana Jinya, Kunaigani, Senai Tolum Pinida DC Singoro, Lanomita Seko Nasanga, Tonsenine, Lanamita Dia Kozerogani, Dai Nasin Nagalo, View Mamavai, Faiso Samenaganile, Dai Nasin Luyana Marakna. ဒီကနေ့ညမှာစီစဉ်မှုဖြစ်နေကျွန်တော်ဇော်ဝင်လိုက်ကဆောင်ရွက်ပေးသွားပါမယ်။ဒီကနေ့မှာတော့ရန်ကုန်မြို့လမ်းမာတွေပေါ်မှာဆီယနာတိမ်မှုစံကြီးချစ်တဲ့ဆန္ဒပြပွဲတွေဒီကြောပြန်ဖြစ်ပေါ်ခဲ့ပါတယ်။မြန်မာအရေးအာဆီယံဆွေးနွေးပွဲအပေါ်ပြည်တွင်းဆန္ဒပြသူတွေရဲ့အမြင်သဘောထားတွေကိုလည်းနားဆင်ရမှာပါ။နောက်ပိုင်းမှာတော့မြန်မာနိုင်ငံတဝမ်းဘူးတပိတ်စတင်လှုပ်ဆောင်နေတာကချင်
ပေါင်းနေတဲ့မြန်မာနိုင်ငံတွင်းကလက်ရှိအခြေအနေကိုလှုပ်လှက်တဲ့ရွေးကောက်ပွဲဆိုင်ရာအာရှကွန်ရက် ANFREL ကအစည်းအဝေးပြုထုတ်ပြန်လိုက်ပါတယ်။အာဏာသိမ်းပြီးတော့ဆယ်နှစ်ပတ်ကြာရှိလာချိန်မှာအကြံဖက်နေနေနေတဲ့ကြားကရန်ကုန်မြို့လမ်းမတွေပေါ်မှာဆန္ဒပြပြည်သူတွေပြန်ရောက်လာတာ။တပိတ်ကောင်းဆောင်တချို့ကိုအိမ်ထဲထိဝင်ရောက်ဖမ်းဆီးတာ။တချို့လည်းအဖမ်းမခံရအောင်တိမ်းရှောင်နေရတာဆိုတဲ့အခြေအနေကိုဖော်ပြထားပါတယ်။စစ်အာဏာသိမ်းမှုကြောင့်ဒီနှစ်မြန်မာအစည်းအဝေးရေးဖွံ့ဖြိုးမှုကလည်းဆယ်ရာခိုင်နှုန်းအထိကျဆင်းနေတယ်ဆိုတော့ကမ္ဘာပိုင်းရဲ့ခမှန်းချက်နဲ့အထက်ချုပ်ဆက်ရုံအလုပ်သမားနှစ်သိန်းလောက်အလုပ်လုပ်မယ်ဖြစ်သွားတဲ့အတွက်ဒီကဏ္ဍကအလုပ်ကိုင်းသုံးပုံတစ်ပုံလောက်ပျောက်သွားတာကိုလည်းဖော်ပြထားတာပါ။လာမယ့်လတွေမှာဝန်ဆောင်မှုလုပ်ငန်းနဲ့စားတောက်ကုန်တွေဈေးတက်လာနိုင်တဲ့အတွက်ပြည်သူ၃သန်းခွဲလောက်စားဖို့နေရခက်ခဲနေတယ်လို့လည်းကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကခမှန်းထားတာပါ။တိုင်းဒေသကအရက်သားပြည်သူတွေအပေါ်မြန်မာစစ်တပ်ကလေကြောင်းကပါတိုက်ခိုက်နေတဲ့အတွက်ထိုင်းနဲ့အိန္ဒိယနယ်စပ်ဖက်ကိုပြည်သူနှစ်သိန်းခွဲလောက်ထွက်ပြေးနေရပြီးသူတို့အတွက်လူသားချင်းစာနာမှုအကူအညီတွေအရေးကြီးလိုအပ်နေပြီလို့လည်းလူမှုအဖွဲ့တွေကကိုးကားပြီးတော့ဧပြီ26ရက်နေ့ထုတ်လွတ်လပ်တဲ့ရွေးကောက်ပွဲဆိုင်ရာအာရှကွန်ရက်ရဲ့ကြေညာချက်မှာမိမောင်းထုတ်ပြထားပါတယ်။ဖန်စီထိမ့်သိမ်းခံရတဲ့မြန်မာကောင်ဆောင်ဒေါက်အောင်ဆန်းစုကြည်ကိုဒီကနေ့မှာအွန်လိုင်းကတဆင့်အယုံထုတ်ရမှာဒေါအောင်ဆန်းစုကြည်ဘက်ကရှေ့နေဖြစ်သူတွေနဲ့လူချင်းတွေ့နိုင်ဖို့ထပ်ပြီးတော့တောင်းဆိုခဲ့တယ်လို့သိရပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အတူရာထူးကနေဖယ်ရှားခံရတဲ့သမရအဝင်းမြင့်နေပြီးတော့ကောင်းစီဥက္ကဋ္ဌဒေါက်တာမြို့အောင်တို့ကိုလည်းအတူယုံထုတ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့အတူကြံကောင်းဆောင်တို့ဦးစလုံးကျမ်းမာပုံရတယ်လို့ရှေ့နေဦးခင်မောင်စောကပြောပါတယ်
။ All three of them seemed to be healthy.
ကျွန်တော်တို့အမြင်အရကတော့သူတို့အားလုံးကျန်းမာပုံရပါတယ်ဒါပေမဲ့ရှင့်နေတော်မမင်းဆိုကတော့ဒေါအောင်ဆန်းစုကြည်နည်းနည်းပိန်သွားတယ်လို့ပြောပါတယ်လို့တရားလို့တော့ရှင့်နေဥက္ကမောင်စောကပြောဆိုသွားတာပါအမှုစစ်ဆေးဖို့ကြံ့ကြာနေတာကိုဒေါအောင်ဆန်းစုကြည်ကဒီကနေ့အမိန့်မှန်ခဲ့တယ်လို့လည်းသိရပါတယ်တရားလို့တော့ရှင့်နေတွေကလည်းဒေါအောင်ဆန်းစုကြည်နဲ့လူချင်းတွေ့ပြီးတော့အမှုညွန်ကြားချက်ရယူနိုင်ဖို့တရားရုံးကိုလျှောက်ထားခဲ့ကြတာပါဒေါအောင်ဆန်းစုကြည်ကိုတွင်းကုံဥပဒေဆက်သွယ်ရေးဥပဒေနိုင်ငံတော်အကြီးညိုပြည့်စုံမှုဥပဒေတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေအပြင်နိုင်ငံတော်လျှို့ဝှက်ချက်များဥပဒေချုပ်ပေါင်းမှုစုစုပေါင်းစွဲချက်6ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုမေလ10ရက်နေ့မှာနောက်တစ်ကြိမ်ရုံးထုတ်မှာဖြစ်ပြီးအဲ့ဒီရုံးချိန်ကြားမှာဒေါအောင်ဆန်းစုကြည်နဲ့ရှင်နေရယ်လူချင်းတွေ့ခွင့်ရမရသိရမယ်လို့လည်းတရားလွှတ်တော်ရှင်နေဦးခင်မောင်စောကပြောပါတယ
်။
စစ်ကောင်စီကလုံခြုံရေးတင်ကြားထားတဲ့ကြားကနိုင်ငံအနှံ့မှာတော့အာဏာရှင်ဆန့်ကျင်ရေးတပိတ်ပွဲတွေဆက်ရှိနေပါတယ်။နေ့စဉ်ဆန္ဒပြနေတဲ့မန္တလေးဖားကန့်တဝဲဒီမော်ဆိုမြို့တွေမှာလူရကြီးလှမ်းလျှောက်ဆန္ဒပြနေတာပါမြစ်ကြီးနားရွှေဘိုနမ်တီမြင်းချံရေဦးတီဘောနဲ့ပကံမြို့တွေမှာလည်းအာယုံဦးတပိတ်လူမဲ့တပိတ်ပျောက်ကြားတပိတ်နဲ့ညာတပိတ်တွေပြုလုပ်ပြီးတော့ညီမျိုးစုံနဲ့စစ်အာဏာရှင်ကိုဆန့်ကျင်နေတာပါရန်ကုန်မြို့နယ်ပေါင်းစုံမှာတော့စစ်တပ်ကလုံခြုံရေးတည်ကြပ်ထားတဲ့ကြားကပျောက်ကြားတပိတ်လူမဲ့တပိတ်တွေရှိနေပြီးတော့ညအချိန်တံမုံတီးသူတွေကိုတော့စစ်ကောင်စီတပ်တွေကအိမ်နေတဲ့အထိဝင်ပြီးတော့ဖမ်းဆီးတာရှိတယ်လို့မြို့ခံတွေကပြောပါတယ် CRM အကြမ်းမဖက်အာဏာဖိဆိုင်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့ပြပမြန်မာတန်ရုံကတန်ဝန်နှန်းတွေနဲ့မိသားစုဝင်18ဦးရဲ့တန်တမာနိုင်ငံကူးစာအုပ်တွေကိုဖျက်သိမ်းကြောင်းစစ်ကောင်စီနိုင်ငံခြားရေးဌာနကထုတ်ပြန်ခဲ့ပါတယ်။သူတို့ကိုတာဝန်ကနေယာယီဆိုင်ငံ့ကြောင်းအကြောင်းကြားစာကိုလည်းပြီးခဲ့တဲ့သတင်းမှတ်ကလက်ခံရရှိခဲ့တယ်လို့အဲ့ဒီဆီမှာပါဝင်တဲ့တန်တမာတဦးက VOA ကိုပြောပါတယ်။မြန်မာပြည်ကိုပြန်လာခြင်းရဲ့နိုင်ငံကူးစာအုပ်နဲ့မဟုတ်ပဲ COI လို့ခေါ်တဲ့ခီးသွွားအထောက်အထားနဲ့ပြန်လာခွင့်ရှိတယ်လို့လည်းအကြောင်းကြားပေမဲ့သူတို့အနေနဲ့နိုင်ငံကိုပြန်သွားမှာမဟုတ်တယ်လို့စစ်ကောင်စီနဲ့မပူပေါင်းမှုဆိုတဲ့ CDM လှုပ်ရှားမှုဆက်လုပ်သွားမယ်လို့အဲ့ဒီတန်ဝန်တန်းက VOA ကိုပြောပါတယ်။အခုလိုနိုင်ငံကူးစာအုပ်တွေဖျက်သိမ်းခံရတဲ့အတွက်ခီးသွွားလာမှုလုံနိုင်မှာမဟုတ်ပဲမဲ့ဆိုင်းယားနိုင်ငံကထုတ်ပေးထားတဲ့တန်တမာ ID တွေဆက်လက်ကင်ထားမယ်လို့လည်းပြောပါတယ်။အခု18ဦးစီးရင်ထဲမှာ American Washington DC ကတန်ဝန်တန်းတွေဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကတာဝန်ထမ်းတွေနဲ့အစ္စရေးနိုင်ငံတယ်လအဗစ်ကတာဝန်ထမ်းတွေပါဝင်တယ်လို့သိရပါတယ်။အိန္ဒိယနိုင်ငံမှာ24နှစ်အတွင်းကိုဗစ် -19 ရောဂါကူးစက်မှု3သိန်းခွဲထိရောက်လာတဲ့အချိန်မှာပဲအိန္ဒိယနိုင်ငံအတွက်လိုအပ်နေတဲ့ဆေးဝါးအထောက်အကူပစ္စည်းတွေကိုပေးပို့သွားမယ်လို့အမေရိကန်၊ဗြိတိန်၊ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကပြောပါတယ်။ဒီကနေ့တနင်္လာနေ့မှာပဲအိန္ဒိယမှာပုဂ္ဂိုလ်သူစံချိန်ကျင်းမြင့်တက်ခဲ့တဲ့အတွက်နိုင်ငံတော်ဆေးရုံတွေမှာလူနာအတွက်အောက်ဆီဂျင်တွေရောလူနာကရင်တွေပါမလုံလောက်တော့ပါဘူး။လူနာတွေလည်းဆေးရုံတက်ခွင့်ရဖို့တန်းစီဆောင်ရင်းဆေးရုံအပြင်မှာရင်တည်ဆုံနေရတာပါ
We're sending out an emergency shipment of over 600 items of equipment, their ventilators, oxygen.
အသက်ရှူကူးစက်တွေ၊အောက်ဆီဂျင်မူတွေနဲ့ဆေးဝါးကိရိယာအမျိုးအစားပေါင်း600ကျော်ကိုပရတင်းကပို့ပေးနေပါပြီ။အိန္ဒိယဆေးရုံတွေမှာမြင်နေရတဲ့ဆိုးရင်ကြာမြင်ကွင်းတွေအရာသူတို့လိုအပ်နေချိန်မှာကူညီနိုင်ဖို့ရည်ရွယ်ပါတယ်လို့ပရတင်းနိုင်ငံခြားဝန်ကြီး Dominic Raab ကပြောဆိုထားတာပါ။အမေရိကန်နိုင်ငံကတော့အိန္ဒိယမှာထုတ်လုပ်နေတဲ့ COVID Shield ကကွယ်ဆေးထုတ်လုပ်ဖို့ကုန်ကျန်းတွေ၊ဆေးပစ္စည်းကိရိယာတွေနဲ့တကူရေးကကွယ်ရေးပစ္စည်း PPE တွေကိုပို့ပေးနေပါတယ်။အိန္ဒိယကအကူအညီတောင်းချက်အရဂျာမနီနဲ့ပြည်တင်နိုင်ငံတို့ကလည်းအောက်ဆီဂျင်နဲ့ဆေးပစ္စည်းကိရိယာတွေကိုပို့ပေးသွားမယ်လို့ဥရောပကော်မရှင်ကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်း COVID မုန်တိုင်းကြီးကြောင်းသူ့နိုင်ငံတုံ့ခါနေပြီလို့သတင်းတွေနဲ့မှပြောပါတယ်။အိန္ဒိယမှာပြည်သူ့ကျန်းမာရေးအတွက်ကြိုးတင်ပြင်ဆင်မှုမရှိတာပါသာရေးပွဲတော်တွေနဲ့နိုင်ငံရေးပွဲတွေမှာလူစုလူဝေးလှုပ်ခွင့်ပြုခဲ့တဲ့အတွက်ပိုကူးဆက်မှုပြန်မြင့်တက်လာတဲ့အပေါ်ဝန်ကြီးချုပ်မိုဒီကိုယ်တိုင်လည်းဝေဖန်ပြစ်တင်မှုတွေနဲ့ရင်ဆိုင်နေရတာပါ။အိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့အစဉ်အယပြည်တွင်းမှာ9ရက်ဆက်တိုက်ပိုကူးဆက်မှုမြင့်တက်နေပြီးတနင်္လာနေ့တရက်ထဲမှာတွင်ပိုကူးသူ3သိန်းခွဲကျော်ရှိသလိုလက်ရှိချိန်အထိပိုကူးသူစုစုပေါင်း18သန်းကျော်ရှိပါတယ်။အိန္ဒိယဟာအမေရိကန်ပြည်ရင်ကမ္ဘာမှာကိုဗစ်ကူးခံရသူတွေရဲ့အများဆုံးပါ John Hopkins တက္ကသိုလ်ရဲ့စစ်တမ်းအရအမေရိကန်မှာတော့ပိုကူသူ32တန်းကျော်ရှိပြီးအိန္ဒိယပြည်ရင်တတိယနေရာမှာရှိတဲ့ဘရာဇီးနိုင်ငံကတော့ပိုကူသူ14တန်းကျော်ရှိပါတယ်။အမေရိကန်ပြည်တော်စုရဲ့သမ္မတအဖြစ်တာဝန်ယူရရပောင်းတရားပြေတော့မဲ့သမ္မတဂျိုးဘိုင်ဒန်ရဲ့လောက်ကင်ဆောင်ရွက်ပုံတွေကိုအမေရိကန်ပြည်သူအများစုကထောက်ခံတာတွေ့ရပါတယ်။ COVID-19 ကပ်ရောဂါထိန်းချုပ်မှုအပေါ်လူလူကအကောင်းမြင်ကြပေမဲ့အမေရိကန်မက္ကဆီကိုနဲ့ဆက်ကိုအများအပြားရောက်လာတဲ့ရွှေပြောင်းအခြေချသူတွေအရေးကင်တွယ်တဲ့နေရာမှာတော့သဘောမကျတာကိုလူလူသဘောထားစစ်တမ်းကြီးတစ်ခုကဖော်ပြခဲ့တာပါအမေရိကန်ပြည်သူ226တန်းကျော်ကိုကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ခဲ့တဲ့သမ္မတဘိုင်ဒန်ရဲ့ကပ်ရောဂါကင်တွယ်ပုံကိုတော့ Republican Party တွေအပါအဝင်လူလူထောက်ခံမှုအမြင့်ဆုံးရထားတာကိုစစ်တမ်းတွေမှာတွေ့ရပါတယ်ဒါပေမဲ့လည်းအခြားကဏ္ဍတွေမှာတော့သမ္မတဘိုင်ဒန်ရဲ့ဆောင်ရွက်ချက်တွေအားနည်းနေတာကိုလူလူကရှုမြင်တာကိုလည်းစစ်တမ်းတွေမှာတွေ့ရတာဖြစ်ပါတယ်
တန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ52 kHz 93.9 kHz 63.9 kHz 98.5 kHz 88.5 တို့ပြင်စနေတိုင်းတွေမှာ50 kHz 190 kHz 159ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့ညဘက်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်။မြေရဲပင်လယ်ကိုကူးဖြတ်ဖို့ကြိုးစားသူ130လေမောက်တည်ဆုံတဲ့ဖြစ်ရဟာရှက်ဖွယ်လိလိဖြစ်တယ်လို့ပုပ်ရဟမင်းကြီးဖရန်စစ်ကတနင်္ဂနွေနေ့စိန့်ပီတာယဉ်ပြင်ဝေဖြူစုတောင်းပွဲမှာပြောသွားပါတယ်
။ Vi confesso che sono molto addolorato per la tragedia che ancora una volta
ဒီလေပင်လေထဲမှာဖြစ်ရတဲ့နောက်ထပ်ကြွေကွဲပွဲဖြစ်ရတဲ့အင်မတန်စိတ်ထိခိုက်ရပါတယ်။သူတို့ဟာအသက်ရှင်ခွင့်ရဖို့နှစ်ရက်လုံးတောင်းပန်နေခဲ့ကြတဲ့သူတွေပါ။ဘယ်သူမှမကူညီခဲ့ကြပါဘူးလို့စိန့်ပီတာယဉ်ပြင်ဝိပုစုတောင်ပွဲမှာပုပ်ဖရန်စစ်ကပြောသွားတာပါ။ကောင်တီသင်္ဘောတွေနဲ့အကူအညီပေးရေးသင်္ဘောတစ်စင်းတို့ဟာမြေထဲပင်လေထဲနှိမ့်ယုတ်သွားတဲ့လေတွေကိုရှာဖွေနေကြပြီး လောလောဆယ်လစ်ဗျားနိုင်ငံနဲ့ကဲရဲနိုင်ငံတကာရေပိုင်နဲ့အတွင်းလှေမှောက်သွားတဲ့နေရာမှာပေါ်လို့ပေါ်နေတဲ့အလောင်း၁၀လောင်းတွေ့ထားပါတယ်လေပေါ်ပါတဲ့သူ130လုံးသေဆုံးသွားပြီလို့ယူဆကြောင်းပြင်သစ်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ SOS Mediterranean ကပြောပါတယ်ကုလရွှေ့ပြောင်းသူများဆိုင်ရာအဖွဲ့ IOM ပြောခွင့်ရဆာဖာမက်ရှလီကအနာဝင်ကျင်နိုင်ငံတွေဟာဘာမှမတုံ့ပြန်ပဲလူ100ကျော်ရဲ့အသက်ကိုကယ်ဖို့ငင်းဆန်ခဲ့ကြတယ်လို့ပြောပါတယ်ရှင်ရင်းမင်းနိုင်ငံမှာနိုင်ငံတကာအသိမှတ်ပြုအစိုးရနဲ့ဟိုတီသဘုံတို့ကြားမာရစ်နဲ့ထိုင်းဒေသတွေအတွင်းတိုက်ပွဲတွေဆက်ရှိနေပြီးနှစ်ဖက်စလုံးကတိုက်ခိုက်ရေးသမားတွေအနည်းဆုံး80သေဆုံးခဲ့ပါတယ်။အကြမ်းဖက်မှုတွေဟာ24နာရီအတွင်းတိုးပွားလာနေပြီးအနည်းဆုံး85ယောက်ဒဏ်ရာရခဲ့တဲ့အကြောင်းနှစ်ဖက်စစ်ဖက်ရာရှိတွေကပြောပါတယ်။သဘုံတွေဘက်ကပြင်းထန်တဲ့ထိုးစစ်တွေပြန်ဆနေတဲ့မာရစ်ဒေသဟာဟိုတီစန့်ချင်ရေးအမာခံနေမြေဖြစ်ပြီးလောင်စာစီကျွယ်ဝတဲ့အရာဖြစ်သလိုဟိုတီတပုံတွေလက်ကလွတ်အောင်နိုင်ငံနှံ့ကထွက်ပြေးလာကြတဲ့ရီမင်းနိုင်ငံသားတပ်တန်းခိုးလုံနေတာဖြစ်ပါတယ်။ Sorry Arabia ဥဆောင်တဲ့မဟာမိတ်တွေရဲ့တံပြန်ထုတ်စစ်တွေမှာလေးချောင်းတိုက်ခိုက်မှုအများဆုံးပါတာကြောင့်အပြင်းထန်တိုက်ခိုက်မှုတွေနဲ့ထိခိုက်သေဆုံးမှုတွေလည်းရပ်များနေပြီးတပုံတွေဘက်ကကြီးကြီးမားမားအရေးမသာခဲ့ပါဘူး။အင်ဒိုနီးရှားနိုင်ငံပါပူအာခရိုင်ထဲမှာလက်ရှိဖြစ်နေတဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့တပုံအုပ်စုကြားပစ်ခတ်တိုက်ခိုက်မှုတွေအတွင်းဗိုလ်မှူးချုပ်တယောက်ကြာဆုံးသွားကြောင်းအာဏာပိုင်တွေကပြောပါရယ်အင်ဒိုနီးရှားနိုင်ငံရဲ့အရှေ့ဘက်စွန်းဒေသမှာအေဒီလ၈ရက်နေ့မှာတပုံတွေကစာတင်ကျောင်း၃ချောင်းကိုမိရှုပန်ခက်ဒေသမှာဆရာတယောက်ကိုပစ်တတ်ခဲ့ပြီးနောက်တရက်မှာလည်းနောက်ထပ်ဆရာတယောက်ကိုပစ်တတ်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေသတင်းနှစ်ပတ်ကျော်ကြာဖြစ်လာနေတာပါပါပူဝါရဲ့ထောက်လှမ်းရေးအကြီးအကဲဗိုလ်မှူးချုပ်ကတ်စတီပူတူတန်နီနာဂရာဟာရွာထဲလှည့်လည်ဆစ်ဆင်းနေတော့ခေါင်းတဲတဲ့ကိုပြစ်ခတ်ခံရပြီးကြာဆုံးသွားပါတယ်။ဒီတိုက်ခိုက်သူတွေဟာလွတ်လပ်သောပါပူဝါအဖွဲ့ရဲ့ပါပူဝါအနောက်ပိုင်း Liberation Army ကလို့ယူဆထားပြီးဒီတိုက်ခိုက်သူတွေကိုချေမှုန်းဖို့ရဲစစ်နဲ့ထောက်လှမ်းရေးသုံးဘွဲ့ပူးပေါင်းဖွဲ့စည်းထားပါတယ်။အင်ဒိုနီးရှားနိုင်ငံကအရင် Dutch Colony နယ်မြေဖြစ်တဲ့ပါပူဝါကိုသိမ်းယူခဲ့တဲ့1960ပြည့်အစောပိုင်းကာလတွေကလေးကအရန်မပြင်းထန်တဲ့အာဏာပိဆံမှုတွေနဲ့တိုက်ခိုက်လာနေခဲ့တာဖြစ်ပါရဲ့ရှင်။2021ခု Oscar ဆုပေးပွဲအတွက်အကောင်းဆုံး Director ဆုကို Nomadland ဆက်ကနဲ့ Director Chloe Song ကရရှိခဲ့ပါတယ်။ Song ဟာဒီဆုကိုရခဲ့တဲ့ပထမဆုံးအသားရောင်ရှိအမျိုးသမီး Director လည်းဖြစ်ပါတယ်။ဒီနှစ်အတွက်ဒါရိုက်တာစုရာထားခံရတဲ့အထက် Nomadland ဇာတ်ကားရိုက်ကူးခဲ့တဲ့ဒါရိုက်တာဆောင်နဲ့နောက်တစ်ယောက် Promising Young Woman ဇာတ်ကားရိုက်ကူးသူဒါရိုက်တာ Emerald Fernandez နှစ်ဦးပါဝင်လာကြောင်းဒီနှစ်မှာထူးထူးခြားခြားအမျိုးသမီးဒါရိုက်တာနှစ်ဦးစုအတွက်ရာထားခံရတာပါအခုသူရဲ့တတိယမြောက်ဇာတ်ကား Nomadland နဲ့ Oscar ဆုကိုပထမဆုံးရခဲ့တာပါဒီဇာတ်ကားကအကောင်းဆုံးဇာတ်ကားဆုချီးမြှင့်ခံရသလိုအကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုကို Princess McDormand ကဆုခွန်ရရှိခဲ့ပါတယ
်နောက်ဆုံးရသတင်းတွေကိုနောက်လောင်နဲ့မခွန်ညိုတို့တင်ပြပေးကြတော့ခင်ဗျာ VOA American တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့ရန်ကုန်မြို့ကဆန္ဒပြပွဲသတင်းနဲ့ပထမဆုံးစကြပါလေလမ်းမတွေပေါ်မှာရဲနဲ့စစ်တပ်အင်အားအလုံးအင်းနဲ့ကင်းလက်ပြီးလုံခြုံရေးတင်းကျပ်ထားတဲ့ကြားကရန်ကုန်မြို့မှာဒီကနေ့လဲလူရာနဲ့ချီပါတဲ့ချစ်တဲ့ဆန္ဒပြပွဲတွေကိုတနီယာတက်မနေမှာလုပ်ခဲ့ကြပါတယ်လုံခြုံရေးတွေရောက်မလာခင်အချိန်တိုအတွင်းမှာတောင်းဆိုဆန္ဒပြကြင်တာတွေကိုကြွေးကြော်တောင်းဆိုခဲ့ကြတဲ့ဆန္ဒပြပွဲတွေကိုပြည်သူတွေကလည်းဝန်းရံပေးခဲ့ကြပါတယ်ရန်ကုန်ကလာတဲ့တရင်အပြည့်စုံကိုအလီမာကပြောပြပေးပါမယ်ခင်ဗျာ
ရန်ကုန်မြို့မြို့နယ်ပေါင်းစုံကလူငယ်တွေစုပေါင်းထားတဲ့ရန်ကုန်တပိတ်စစ်ကြောင်းမှာပါဝင်ဆန္ဒပြသူရာကနန်လောက်ဒီနေ့ရန်ကုန်မြို့မှာလမ်းပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြတဲ့အတန်းတွေဖြစ်ပါတယ်။ရန်ကုန်ကောင်းအောင်ရှင်းမယ်ဆိုတဲ့စာတန်းကိုရှေ့မှာကင်ဆောင်ချီတက်ခဲ့ကြတဲ့ရန်ကုန်တပိတ်စစ်ကြောင်းကတာမွေမြို့နယ်ယူဇနာပလာဇာအနီးမှာချီတက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေရဲ့လုံခြုံရေးအတွက်ပြည်သူချင်းချင်းပူးပေါင်းပါဝင်ကူညီတာတွေရှိခဲ့တယ်လို့လည်းဒီတပိတ်ပါဝင်ခဲ့တဲ့လူငယ်တအူးက VOA ကိုပြောပါတယ်။
ကျွန်တော်တို့အနံနဲ့အတန်ကိုနားထောင်ပါအကုန်လုံးကအဲ့ညမှာအကုန်လုံးရောက်နေတယ်အနံနဲ့အတန်ကိုနားထောင်တယ်အနံထောင်လိုက်ပြီးအတန်တဲထွက်ခဲ့တော့ဟိလို့ပြောလိုက်ပြီးဆိုလို့ရှိရင်သူတို့အကုန်လုံးရောက်တဲ့နေရာတွေပြီးထွက်လာခဲ့တယ်ထွက်လာပြီးတော့ကျွန်တော်တို့ဟိုနေရာတစ်ခုစီပေါ့နော်တတ်မှတ်ထားနေရာတစ်ခုစီကျွန်တော်တို့အချိန်ခဏယူပြီးတော့လမ်းဆောင်လိုက်တယ်ပြီးတော့ဒီကားလမ်းမျိုးလည်းကျွန်တော်တို့ဟိုပိတ်တယ်ပေါ့နော်ပိတ်တယ်ဆိုတော့လက်တွေနဲ့တာပြီးပိတ်တယ်ကားမောင်းတဲ့သူတွေကလည်းဒါကျွန်တော်တို့အကူညီပေးတဲ့အနေနဲ့သူတွေလည်းလမ်းတွေကိုကားတွေဆက်မသွားဘဲနဲ့ဒီ traffic block ဖြစ်အောင်သူတို့လုပ်ထားပေးတယ်အဲ့ဒီအချိန်မှာပဲကျွန်တော်တို့ဒီကဲကစကားပြောတဲ့လူကလည်းလူလူရဲ့အချိန်မှာ traffic speech ထွက်ပြောတယ်ပေါ့နော်ပြောပြီးတော့ဒါကျွန်တော်တို့သတ်မှတ်ထားတဲ့အချိန်ပြည့်ပြီဆိုတာနဲ့ကျွန်တော်တို့အလားနဲ့အမြန်တဲ့ပေါ့နော်ပြူးပြူးခွဲလိုက်တယ်။ခွဲပြီးတော့ဒါဒီပွဲကပြီးသွားတယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးနဲ့တော့ကျွန်တော်တို့ဒီမျိုးတော့အအောင်မြင်တော့လုပ်နိုင်ခဲ့တယ်မှာ
။ဆေးဥချုပ်ရေးကောင်စီအာဏာစတင်ခဲ့တဲ့ February လအစောပိုင်းကလေးကလူမှုအင်အားအများအများလမ်းပေါ်ထွက်ချိတက်ခဲ့ကြတဲ့ရန်ကုန်မြို့ကဆန္ဒပြပွဲတွေဟာတပ်တွေရဲ့ပြစ်ခတ်အကြမ်းဖက်ဖြိုခွဲပြီးနောက်ပိုင်းပျောက်ကြားပုံစံတပိတ်တွေသာရှိခဲ့တာပါ။စစ်ကောင်စီတပ်တွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရသူတွေ၊ဒဏ်ရာရသူတွေနဲ့ဖမ်းဆီးခံထားရသူတွေများလာတဲ့နောက်မှာသူတို့နဲ့ထိတ်တိုက်မတွေ့တော့ဘဲရရနီးနဲ့ဆန္ဒပြသပိတ်တွေကိုပုံစံမျိုးမျိုးနဲ့ကျင်းပခဲ့ပါတယ်။ချီတက်ဆန္ဒပြရသပိတ်လမ်းကြောင်းတစ်လျှောက်မှာရဲနဲ့စစ်သားတွေလက်နက်ကင်ဆောက်ကြည့်တာတွေရှိခဲ့လို့အချိန်ဆောင်ပြီးလုံခဲ့ရတဲ့ရန်ကုန်သပိတ်စစ်ကြောင်းဟာအတိမ်ဆောင်မရှိလူစုခွဲနိုင်ခဲ့ပေမဲ့တာမွေတပိတ်စစ်ကြောင်းကလူငယ်တချို့ကတော့ဒီကနေ့နေ့လယ်ပိုင်းမှာဖမ်းဆီးခေါ်ဆောင်ခံခဲ့ရတာတွေရှိခဲ့တယ်ဆိုတဲ့သတင်းတချို့လည်းထွက်ခဲ့ပါတယ်။စစ်တပ်ရဲတွေနဲ့ထိတိုက်မတွေ့ရအောင်ကြိုတင်ပြင်ဆင်ထားတဲ့ကြားကအခုလိုတပိတ်စစ်ကြောင်းနဲ့လူငယ်တွေဖမ်းဆီးခံရလို့လုံခြုံရေးအပိုင်းကိုပိုပြီးသတိထားဆောင်ရွက်သွားမယ်လို့လည်းပြောပါဗျ။အဲ
့လိုမျိုးပေါက်သွားတော့ဒါကျွန်တော်တို့မနက်ပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့တာထွက်အနေနဲ့စားထွက်မဲ့နေရာမှာလေဟိုကသူတို့ကရဲအင်အားလုံးကြီးနဲ့စောင့်နေတယ်။ကလာကနာဆုံးကနာလောက်မှာပြုရှင်နေသူတို့ကပေါ်ကားရှိရှိစစ်သားတွေပေါ့နော်တက်တက်ကြိုက်ပြီးတော့စောင့်နေတော့ကျွန်တော်တို့တမန်တော်လုံးတွေ့ရတယ်ဆယ်နာရီခွဲလောက်ရှိပေါ့နော်ဆိုတော့အဲ့ဒီနောက်ပိုင်းတော့သူတို့အဲ့ဒီနေရာနေပြီးတော့ထွက်ခွာသွားပြီးတော့ဒန်းကြောင်ရှင်းပြီးဆိုတာနဲ့စလုပ်ချစ်ကြရတယ်ပေါ့နော်အဲ့ဒီအချိန်မှာပဲကျွန်တော်တို့မြင်းမြတ်စစ်သားနဲ့ပဲလူစုခွဲပြီးတော့အောင်မြင်းနဲ့လုံနိုင်ခဲ့ရပေါ့နော်ဒါပေမဲ့ဒီလူမျိုးအခန်းခံရတယ်ဆိုတာကလည်းကျွန်တော်အထင်တော့ဟိုခုနပြောလို့တင်းပေါက်ကြမှုရဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဖြစ်သွားတယ်ဆိုတော့ကျွန်တော်ကဒါယူဆတယ်ပေါ့နော်ဟုတ်ကဲ့ဒီလိုမျိုးကြားရတာတော့ကျွန်တော်တို့အနေနဲ့စိတ်တော်မကောင်းတော်တော်လေးဝမ်းနေရတာပေါ့နော်ဒီလိုဖြစ်သွားတာတော့မကောင်းပါဘူးအဲ့တော့ဟိုနောက်တကယ်လို့ပွဲတွေများရှိခဲ့မယ်လို့ရှိနေတယ်ဒီလိုအခြေအနေမျိုးမဖြစ်အောင်လို့ကျွန်တော်တို့ဘက်ကကြိုးစားပြီးပြီးတော့မှတတိထပ်ကြလိမ့်လို့ပို့တော့စဉ်းစားနေပေါ့နော်ဟုတ်ကဲ့
လက်နက်ကင်ရဲအင်အားအများပြားရှိတဲ့မရန်ကုန်မြို့နယ်တမိုင်းလမ်းစုံအနီးအင်းစိန်လမ်းမပေါ်မှာလဲဘယ်ထိတိုက်မလဲအဆုံးထိတိုက်မယ်ဆိုတော့ဆန္ဒပြလူငယ်တပိတ်ဟာအာနာရှင်စန့်ကျင်ရေးကြွေးကြော်ချီတက်နိုင်ခဲ့ပါတယ်အာနာရှင်ကိုစန့်ကျင်ကြောင်းနီလန်းပေါင်းစုံနဲ့ဆန္ဒပြပုံစံတွေကညာရှင်နာရီအချိန်တံမုံတည့်တဲ့ပြည်သူတွေကိုလည်းအကြမ်းဖက်ဖိနှိပ်တာတွေရှိလာပါတယ်။တံမုံကိုအစမပြတ်တီးခိုင်းတာအမျိုးသမီးငယ်တွေကိုကာခိုင်းတာနဲ့တချို့ကိုဖမ်းထားပြီးပုံစံထိုင်ခိုင်းတာတွေကိုစစ်ကောင်စီလက်အောက်ခံတပ်တွေဟာမရန်ကုန်မြို့နယ်ကရပ်ကွက်တချို့မှာပြုလုပ်ခဲ့ပါတယ်။စမ်းကြောင်းမြို့နယ်ထဲမှာတံမုံတည့်ပြီးမီးဖွင့်ထားတဲ့နေအိမ်တချို့ကိုလေးခွာနဲ့လှမ်းပစ်တာမျိုးတွေလုပ်နေတဲ့အကြောင်းဒေသခံတို့ကပြောပါတယ်
။စမ်းကြောင်းပေါ်လန်းတချို့မှာတော့ရဲကားတွေသွားလာနေတော့မြင်လာမှဒီပေါ်လန်းတချို့မှာတော့ညရှင်းနိုင်တို့တံပုံးတွေကတီးကြတယ်တံပုံးတီးပြီးတော့ဒီသူတို့တွေကလာကြတယ်ရဲကားတွေလာပြီးတော့တချို့နေဆိုရင်ဒီမီးတွေဖွေတဲ့အိမ်တို့သူကလေးခွာနဲ့ပစ်ကြတယ်။ပြီးတော့သူစောက်ကြတယ်အဲ့တံပုံးရှင်းနိုင်ပြီးတဲ့ချိန်ကျရင်အဲ့လိုတော့ကြည့်ကြမှာသူချိုးနေသူစိုးစိုးဝါးကြည့်တယ်အဲ့လိုက်ခံနေနေပဲကြည့်တယ်အဲ့လိုဒီလမ်းကြားတွေဝင်နေပြီးဆိုရင်ဒီဟိုနေ့ကဒီလမ်းဘက်ဆိုရင်လည်းတုံးလေးရောက်တော့ဆွဲသွားတာတွေ့တာမှာ
ရက်ကွက်အနီးမှာရှိတဲ့အခြေခံပညာအကျောင်းတွေမှာတက်ဆွဲနေရယူတာလမ်းပေါ်ထွက်လာတဲ့ရင်တွေကိုတားဆီးစစ်ဆေးတာနဲ့လမ်းမတွေပေါ်လက်နက်ကိုင်းစောက်ကြတာအပြင်တံပုံးတီးသူတွေကိုဖမ်းဆီးအနိုင်ကျင့်တာနဲ့ညဘက်အဇင်းစစ်ပြီးဖမ်းဆီးခေါ်ဆောင်တာတွေရှိနေတဲ့ရန်ကုန်မြို့မှာအခြေအနေတွေတင်းကျပ်ထားတဲ့ကြားကခုလိုလမ်းပေါ်အတွက်ခြိတက်ဆန္ဒပြမှုတွေပြန်ရှိလာနေတာပါလာမယ့်မေလာနေ့ရက်နေ့မှာလဲဒီကမ္ဘာလုံးကမြမအရေးလှူရှားသူအားလုံးပါဝင်မဲ့ကမ္ဘာလုံးဆိုင်ရာမြမຫນွေဦးဒေါ်လာရင်းဆန္ဒပြပွဲတွေကိုနိုင်ငံဆုံးမှလှုပ်ကြဖို့စီစဉ်ထားကြပါတယ်။မြမနိုင်ငံမှာဆက်အနာတင်းတာကိုလက်မခံဘူးဆိုတာကမ္ဘာတိအောင်နိုင်ငံဆုံးမှရောက်နေကြသူတွေကညီညီညွတ်ညွတ်ပြသဖို့ရည်ရွယ်ထားကြပါတယ်ရှင
်။အလိမ့်မှာပြောပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ချင်းပြည်နယ်အတွင်းစစ်တပ်နဲ့အရဖက်ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုပြောပြပေးပါမယ်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်တပ်နဲ့ဒေသခံစုဖွဲ့ထားတဲ့ကာကွယ်ရေးတပ်ဖွဲ့တို့အပြန်အလှန်ပစ်ခတ်မှုကြောင့်စစ်သား၄ယောက်ထဲမှနေတေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဖမ်းခံရတဲ့ဆန္ဒပြသူတွေပြန်လွတ်ပေးဖို့တောင်းဆိုနေတာကနေအပြန်အလှန်တိုက်ခိုက်နေကြတာဖြစ်ပါတယ်။တခါစကိုင်းတိုင်းရင်းမပင်မြို့နဲ့ကဏီမြို့နားကကြေးရွာတွေနဲ့ပင်လယ်ဘူးမြို့တို့မှာလည်းစစ်တပ်ကဝင်ရောက်ရှာဖွေဖမ်းဆီးတာတွေပြုလုပ်လို့ဒေသခံအများအပြားထွက်ပြေးတင်းရှောင်နေကြရပါတယ်ဒီအကြောင်းပြေဆုံးရန်ကုန်ကလာတဲ့တဲ့တင်ကိုတော့ကိုသားညုံကပြောပြပေးပါမယ်ခင်ဗျာ
ချင်းပြည်နယ်မင်းတပ်မြို့မှာဧပြီလ24ရက်နေ့ကလုတဲ့လူမဲ့တပိတ်မှာပေါင်းသူ6ဦးကိုစစ်တပ်ကနေပြီးတော့ဖမ်းဆီးသွားတာကြောင့်ဒေသခံတွေကပြန်လွှတ်ပေးဖို့တောင်းဆိုပေမဲ့စစ်တပ်ဘက်ကနေပြီးတော့ပြန်မလွှတ်ပေးတဲ့အတွက်အဲ့ဒီနေ့ကလေးကစပြီးတော့ဒေသလူမျိုးရေးအတွက်ဖွဲ့ထားတဲ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်တို့နှစ်ဖက်အပြန်အလှန်တိုက်ခိုက်နေကြပါတယ်ဒီကနေ့ဧပြီလ26ရက်နေ့မှာလည်းနေ့လယ်3နာရီကျော်လောက်ဒေကတိုက်ပွဲဆက်ဖြစ်ခဲ့ပြီးတော့စစ်တပ်ဘက်မှကြာဆုံးတာတွေရှိခဲ့တယ်လို့ချင်းလန်ဒီဖန့်ဖို့စ်ကအခုလိုပြောပါတယ
်ကျွန်တော်တို့ကနေ့အနေနဲ့ပုံမှန်တိုက်တယ်ဆိုတော့ဒီကျွန်တော်မင်းတမြို့ပေါ်မှာပြီးဘုမာဘုလိုပြနေအကျန်ဖြစ်တဲ့တွေကနောက်ဆုံးပေါ်ရကျွန်တော်အကျတော့ကဒီရောက်ငါရောက်တော့ကျတော့ဘုမာဘုလိုပြကဒီထက်လည်းဟိုလာတန်ရာပြထားတဲ့သူရှိရဆိုတော့ဒီထက်လည်းကျပုံနေပုံနေတော့ပေါ့နောက်ဆုံးကျွန်တော်တို့ဒီကားသူတို့ပြီးတော့လို့နောက်ဆုံးတော့လို့ကားတစ်စီးလေးကျွန်တော်တို့ဖြစ်စီးလိုက်ရပေါ့တော့ကဟိုပြမလေးမတူတူကြတာအချင်းဒီရှိကူလာရင်ဟာဟိုကျွန်တော်အန်ဒီရှိလောက်တာရှိရင်ဒီလိုပြတင်လာတာများတယ်ကျွန်တော်တို့ဖြစ်တော့ဒီကြီးခိုက်တယ်ဒီဘာမှမရှိသေးဘူ
းဒီသားကနေဘက်ကတူမီတနတ်တွေပါဝင်လက်လုံတနတ်တွေနဲ့ပြစ်ခတ်ကြတာဖြစ်ပါတယ်အခုလိုချင်းပြည်နယ်ဘက်မှာပြစ်ခတ်တာတွေဖြစ်နေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေကစစ်တပ်နဲ့ဒီသားကနေကြားနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့တဲ့စကိုင်းတိုင်းရင်းမပင်နေတဲ့ကကြီးရော်တွေမှာတော့စစ်တပ်ကဝင်ရောက်ရှောက်ဖွေဖမ်းဆီးနေတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေအနီးအနားကကြီးရော်တွေအပြင်တော်ရီတွေကိုထွက်ပြေးနေရပြီးတော့အကူအညီတွေလိုအပ်နေတယ်လို့ဒေသခံတူကပြောပါတယ်
။ဟိုလက်တမောသူတို့နဲ့နေတဲ့ရွာတွေလာကြည့်ဆိုရင်ကျွန်တော်တို့တရွာနဲ့တရွာချိတ်ဆက်နေကြဟိုအတန်းနိုင်ကုန်အန်နေကြီးကြီးနဲ့ဆောင်နေဖို့အဲ့ဒါလေးတရွာနဲ့တရွာချိတ်ဆက်နေပြီးမှန်တယ်တဲ့အနေအထားကကျွန်တော်တို့သိမ်းဆောင်ရတာပါ
အဲ့ကြီးရတွေကဒေသခံတွေကင်တဲ့ဒေသလက်လုပ်တူမီတနတ်တွေအပြင်ဧပြီလ19ရက်နေ့ကဒေသခံတွေပြစ်ခတ်တာကြောင့်တည်ဆုံသွားတဲ့စစ်သားနှစ်ယောက်စီကနေပြီးတော့ယူသွားတဲ့တနတ်တွေကိုအဖို့ဆိုပြီးတော့စစ်တပ်ကအသိပေးနေပါတယ်။ရင်းမပင်နဲ့ကက်လျက်ရှိတဲ့ကဏီမျိုးနယ်ကကြီးရချို့မှာလဲစစ်တပ်ကဝင်ရောက်ရှာဖွေတာတွေလုပ်ပြီးတော့အိမ်တွေကနေပြီးတော့ရှင်ငွေအပြင်အိမ်မွေးသိမ်းဆန်တွေကိုပါပြစ်ခတ်ယူဆောင်သွားတယ်ဆိုပြီးတော့ကဏီမျိုးကတူကပြောပါတယ
်။ဒါအမှုရင်းနေတယ်။မညာကမှုရတယ်ပေါ့လေ။မနေ့ကဆိုတမညာဘက်မှုရတယ်။ခုမညာနေငွေကျော်ကနေစပြီးမုံထောရအောင်မှုရတယ်။ဒီနေ့လည်းတနေ့ကမုတ်ထောရွာကိုမှုရင်းနေတယ်။ဟုတ်ကနီခုမုတ်ထောရွာဘက်ကမုတ်ထောရွာမှာကနီဒီမုတ်ထောရွာမှာဟိုတက်ပြီးဆွဲထားတယ်။ညတော့ကရွာထဲလာပြီးတော့ဟိုတက်နေရာချပြီးတော့ရွာထဲကိုမှုရတယ်လေ။ရှိလူမရှိတဲ့အိမ်တွေဆိုတကားတွေဖြတ်ဝင်နေပြီးတော့အတွင်းထဲရှာတာပေါ့ရှာပြီးတော့ညဆိုရင်ဟိုစလောင်းနေတီဗီတွေတွေ့တဲ့အိမ်တွေဆိုယူတယ်။နောက်အဲဝစ်စားတက်တာတွေဘာတွေဆိုရင်ဘွာလဘွာကျဲအောင်မှုရတယ်။အဲ့ပတ်တန်တွေတွေ့ရင်ယူသွားတာတွေပေါ့။အစားအိတ်တွေသူတိမ်နေမှာတွေ့တဲ့ကြက်တွေပါဆိုတခါတည်းပြစ်တခါတည်းသူတို့ချက်သားအောင်ယူသွားကြတယ
်စကိုင်းတိုင်းပင်လယ်ဘူးမြို့မှာလဲစစ်တပ်ကစစ်စေးမင်းများစီယာရှိလို့ဆိုပြီးတော့လူအချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်အဖမ်းခါတဲ့အမျိုးသမီးတူကဗီဒီယိုကိုပြောပါတယ
်ကျမရောက်ကြတယ်ကျမအဖေကတော့ကျမတို့မိအင်းကနေလို့ခေါ်ဆောင်လာဆရာကျမအနောက်ခမ်းမှာနေတာကျမရောက်ကြကအစီကမှနေတဲ့ဟာရေဟိုဂျီရိုတက်ဆယ်လိုလက်ထိတ်ခါလို့တခါတော့ခေါ်တော့တာကျမရောက်ကြအင်ဂျီတော်မိုးမဝခဲပါသွားတာဆရာဘာအကြောင်းကြောင့်ဖမ်းတာလဲလားကျမတို့ကသူဘာပါလဲမလုပ်ချေဆိုတော့မင်းများစရာလေးစီလို့လို့ပြောသွားတာ
မန္တလေးတိုင်းကမြင်းကြံမြို့မှာဆိုရင်တော့မနေ့ညပိုင်းကလေးကမြို့ပေါ်မှာရှိတဲ့စားတောက်ဆိုင်ကအသက်20ကျော်လူငယ်ပိုင်းတွေကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတူကပြောပါတယ
်မနေ့ညက9နာရီတို့လောက်မှာတော့ဒီဘုဒ္ဓနောက်ဘက်ဟောင်ကောင်စားတောက်ဆိုင်ကိုစားတောက်ဆိုင်မှာဝင်ပြီးတော့ဟိုဖမ်းဆီးမှုတွေရှိတယ်ပေါ့နော်အဲ့ဒါကျွန်တော်တို့အသက်20ရွယ်ပတ်ချာလဲလောက်ကောင်လေးတွေ9ယောက်ဟိုအဖမ်းဆီးခံရတယ်ပေါ့
ဆရာနာတိန်းတဲ့ပေါ်စန့်ကျင်ဆန္ဒပြမှုတွေနိုင်ငံတကာဒေသအတော်များများမှာဖြစ်နေချိန်မှာအိမ်လုလက်နက်တွေကန်ဆောင်လေးရှိကြတဲ့ချင်းပြည်နယ်နဲ့စကိုင်းတိုင်းတွေကဒေသတချို့မှာဒေသကဏ္ဍနဲ့လူမျိုးရေးတပ်ဖွဲ့တွေကြားပြန်လည်ပြစ်ခတ်နေကြပြီးတော့တည်ဆုံသူဒဏ်ရာသူတွေဖမ်းဆီးခံရသူတွေတိုးတိုးလာနေပါတယ်ခင်ဗျာ
ကိုတန်းညုံပြောပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့အာဆီယံထိပ်သီးဆွေးနွေးပွဲမြန်မာနိုင်ငံအတွင်းကဆန္ဒပြသူတွေအမြင်သဘောထားကိုလည်းတင်ပြပေးကြပါမယ်စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံအရေးကိစ္စနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံမှာအာဆီယံခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပြီးထုတ်ပြန်ချက်ဟာပြည်တွင်းကပြည်သူတွေရဲ့ဆန္ဒနဲ့ဆန့်ကျင်နေတယ်လို့ဆန္ဒပြသူတွေကပြောလိုက်ပါတယ်အာဆီယံရဲ့ဆောင်ရွက်မှုပေါ်စစ်အာဏာရှင်ဆန့်ကျင်သူတွေရဲ့သဘောထားအမြင်နဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြပေးပါမယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံဂျာကာတာမှာကျင်းပခဲ့တဲ့အာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးရလဒ်ဟာမြန်မာပြည်သူလူထုရဲ့သဘောထားအမြင်ကိုလုံးဝထင်ဟပ်ခြင်းမရှိတဲ့အပြင် နိုင်ငံရေးအကြက်တဲကိုလည်းဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့လူမျိုးပေါင်းစုံအထွေထွေသပိတ်ကော်မတီကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အာဆီယံအစည်းအဝေးဟာမြန်မာပြည်သူလူထုအတွက်လက်တွေ့ကျပြီးထိရောက်မှုရှိတဲ့တွေ့ဆုံဆွေးနွေးမှုမဟုတ်ဘဲအာဏာရှင်စနစ်သက်ဆိုးရှည်စေဖို့အာဆီယံကနေလုပ်နေတဲ့ပုံစံကိုဥတည်နေတာကြောင့်အပြင်းထန်ကန့်ကွက်ကြောင်းရေးသားထားပါတယ်။အာဆီယံရဲ့အချက်၅ချက်ပါတဲ့ဘုံသဘောထားထုတ်ပြန်ချက်ဟာအားပျော်လွန်ပြီးဘာမှထိရောက်မှုရှိမှာမဟုတ်ဘူးလို့ဆန္ဒပြသပိတ်ခေါင်းဆောင်တွေကတုံ့တက်ကြပါတယ်။အထူးသဖြင့်နိုင်ငံခေါင်းဆောင်တွေနဲ့မတရားဖန်ဆီးခံထားရတဲ့သူတွေကိုပြန်လွှတ်ပေးဖို့ဆိုတဲ့အချက်ပါမလာတဲ့အပြင်ဒီအာဆီယံရဲ့ထုတ်ပြန်ချက်ကဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်သွားနိုင်မှုပြည်သူတွေရဲ့သဘောထားကိုဆန့်ကျင်နေတယ်လို့ရန်ကုန်အင်ဂျင်နီယာသပိတ်စစ်ကြောင်းမှာပါဝင်တဲ့ចောင်းသားတယောက်က VOA ကိုပြောပါတယ်။
ကျတဲ့စီအိုကအမြဲတမ်းတက်တုံးကြလို့လာတယ်လူနိုင်ငံကပါဝါကြပြောသူတို့ရှင်နေတော့တာပဲသူသူချင်းများသဘောတူတယ်ဆိုငါးချက်တောင်သူနိုင်ငံမှာတင်းစားလည်းမဖြစ်ကြဘူးပေါ့သူစားမလိုက်တော့ဆိုရှင်းနေရပဲအဲ့ဒီမနေ့ကသူဟိုဟာသဘောတူတယ်ပြောလာတယ်ညနေမှာတမိုင်းတော့မှာကိုမိန်းကလေးနှစ်ယောက်ကိုတမိုးတီးလို့သူကနိုင်နေတယ်မိန်းကလေးတမိုးတီးလို့ဆိုပြောတာကိုပြစ်တာရှိတယ်ဒီနေ့ဆိုတော့ကျွန်တော်တို့တပိတ်တင်လုပ်တယ်လာပြီးသူခွင့်တော့ပေါ့
အာဆီယံရဲ့လုပ်ရဟာအာဏာသိမ်းနာဆာကစစ်ကောင်စီကိုတရားဝင်ဖြစ်အောင်လုပ်နေတယ်လို့ဖြစ်နေတယ်လို့ဒဝဲတပ်ပေါင်းစုသပိတ်ကော်မတီမှပါဝင်နေသူတယောက်ကလည်းပြောပါတယ
်မြန်မာပြည်သူလူထုရဲ့စံနာနဲ့ဖွဲ့စည်းထားတဲ့မြန်မာညီညွတ်ရေးအစိုးရ UNG ကိုအာဆီယံကမသိတာကမြန်မာပြည်သူလူထုရဲ့သဘောဆန္ဒကိုဆန့်ကျင်တယ်စစ်ကောင်စီကိုဒီတရားဝင်ဒီအစိုးရဖြစ်နေပြည်ထောင်ပြည်ရာအတိမတ်ပြည်ရာရောက်တယ်ဆိုပြီးတော့ဒီလိုမျိုးသဘောထားတာရှိတယ်။ဆိုလိုတာကအာဆီယံရဲ့ကြီးညာချက်၅ချက်စလုံးမှာဒီဖန်စီသေးသေးခံနေရတဲ့နိုင်ငံခေါင်းဆောင်တွေရောမြန်မြန်လှုပ်ဖို့မြန်မာနိုင်ငံရဲ့ဒီမိုကရေစီကိုပြန်ဒီမိုကရေစီကိုပြန်သွားဖို့ဆိုတဲ့အချက်တွေမပါလာတာကအာဆီယံဒီမြန်မာပြည်သူလူထုရဲ့စံတာကိုဆက်ကျင်နေတယ်။အာဆီယံရဲ့ကြီးညာချက်တွေပါဝင်အာဆီယံရဲ့လုံခြုံချက်တွေကိုလက်မခံဘူးဆိုတော့ဒီလိုသဘောထားနေတာရှိ
တယ်။ဒဝဲမြို့မှာဖြန့်ဝေတဲ့အုတ်အော်လို့အမည်ပေးထားတဲ့မြေရောက်စားဆောင်မှာလည်းအာဆီယံအစည်းအဝေးရဲ့ထုတ်ပြန်ချက်တွေဟာမြန်မာပြည်သူလူထုရဲ့စံနာနဲ့ဆန့်ကျင်နေတယ်ဆိုတဲ့အကြောင်းဆောင်းပါးတွေကိုဒီကနေ့ထုတ်ဝေတဲ့အထက်မှာဖော်ပြပါရှိပါတယ်။ကလေးမျိုးကတပိတ်ခေါင်းဆောင်တစ်ယောက်ကလည်းအာဆီယံကသူ့ရဲ့မူဖြစ်တဲ့နိုင်ငံတစ်နိုင်ငံရဲ့အိမ်တွင်းရေးကိုဝင်မစွတ်ဖက်ရေးမူဝါဒကိုလက်ကင်ထားပြီးအစည်းအဝေးကိုအဖြစ်သဘောသာလုပ်သွားတဲ့ပုံစံမျိုးဖြစ်နေတယ်လို့ရှုမြင်ပါတယ
်။နောက်နိုင်ငံတွေ EU တို့ဒီအမေရိကတို့တောင်းဆိုနေတဲ့ဒီကောက်ခံအစိုးရကိုပြန်ပြီးတော့အာဏာအနှင်းမိုးတွေပါလို့ဆိုတော့လည်းပါမလို့ပေါ့နော်။သူတို့ပုံစံကြီးအပေါ်ယံနဲ့ထုတ်သွားကိုညာပြည်သူတွေသူတို့ရဲ့ထုတ်ပြန်ချက်တွေကတော့ဘာမှမထူးခြားပါဘူး။
အာဆီယံစည်းဝေးကနေဘာမှမျှော်လင့်လို့မရတယ်လို့ကိုဖြစ်ချင်တဲ့အနာဂတ်အတွက်ပြည်သူတွေဟာကိုယ်တိုင်တောင်းဆိုလှုပ်ရှားမှဖြစ်မယ်လို့ဒီကနေ့ရန်ကုန်မြို့ရဲ့လမ်းမတွေပေါ်ပြန်ထွက်လာပြီးခြိတက်ဆန္ဒပြနေကြသူတွေကလည်းပြောခဲ့ကြပါတယ်ရှင်
။မဆုံမုံပြောပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်တန်ကတနေ့လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းကဘူးတပိတ်အကြောင်းကိုလည်းပြောပြချင်ပါတယ်။အာနာသိန်းနာဆာကစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ရေးဘူးတပိတ်ကိုဆေးအာနာသိန်းမှုစန့်ကျင်လှုပ်ရှားသူတွေဒီကနေ့စတင်လိုက်ကြပါတယ်။မီတာကမဆောင်တာ၊ကြောင်းပြမတက်တာစတဲ့လှုပ်ရက်တွေနဲ့ဘူးတပိတ်မှာပြည်သူတွေပါဝင်ကြဖို့ဆန္ဒပြခေါင်းဆောင်တွေကတိုက်တွန်းနေကြပါတယ်။ဘူးတလုံးဆောင်ပြီးအရေးတော်ပုံအောင်ရမယ်ဆိုတဲ့လှုပ်ရှားမှုနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့တင်ကိုကိုသားညွန်ဦးကပဲပြောပြပေးပါမယ်ခင်ဗျာ။
ဆန္ဒသိမ်းမှုစန့်ကျင်သူတွေပေါ်အာဏာသိမ်းစစ်ကောင်စီကဖိနှိပ်နှိမ်နင်းနေတယ်လို့ပဲဆန္ဒပြကန့်ကွက်သူတွေဘက်ကလည်းတက်နိုင်တဲ့နည်းနဲ့ဆက်ပြီးတော့စန့်ကျင်နေရမှာစစ်ကောင်စီရဲ့ရန်ရားတွေမလဲပတ်နိုင်အောင်လို့အာဏာဖီဆန်တဲ့ဘူးတပိတ်လှုပ်ရှားမှုကိုဒီနေ့မှစတင်လိုက်ကြတာပါဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုအရှိန်မြင့်လိုက်တာနဲ့ပတ်သက်လို့မုံရမျိုးကတပိတ်ခေါင်းဆောင်တယောက်ဖြစ်တဲ့ကိုဝင်းစော်ခိုင်က view ကိုခုလိုပြောပါတယ
်အဓိကတော့ဒီတနိုင်ငံလုံးအနေနဲ့ဒီဖက်စစ်ဘောနော်စစ်ကောင်စီရဲ့ရန်ရမှန်တဲ့ကြိုးရိုက်ထုတ်ဖို့တဲ့ဆိုရင်အာနာဖီတန်ရေးသပိတ်တွေဟာအပါတစ်ချက်အပါအောင်ပြင်းထန်ဆုံးဒါတို့မြင့်ဆောင်ရွက်လိုက်တာပါပဲ။နော်နေ့တွေနေ့တိုင်းဒီအကျက်ဆက်စစ်အုပ်စုရဲ့အမိတ်အာနာမှန်တဲ့ကြိုးမလိုက်နာဘူး။နော်မနာခံဘူးသူစည်းမသွားဘူးဆိုတော့ဖီတန်ရေးသပိတ်တွေဟာမျိုးမျိုးနေ့နေ့တိုင်းမှာစတင်ကျင်းပမှုနိုင်မှုအတွက်ကျွန်တော်တို့ကောကိုစတင်ပြောမှခေါ်လိုက်တာမျိုးလည်းဖြစ်ပါတယ်။
ဘူးတပိတ်ဆိုတာဘာလဲဆိုတာကိုတော့သူကအခုလို့ရှင်းပြပါတယ
်အဓိကကတော့ကျွန်တော်တို့ဒီပေါ့နော်ကျွန်တော်တို့သုံးဆွဲလိုက်တဲ့ငွေကြေးတွေပေးဆောင်ရတဲ့အခွန်အခတွေကလူသက်စစ်တပ်တွေဆိုအကြီးစားမှုဖြစ်လို့မရအောင်ခင်ဗျစစ်လက်နက်ဈေးဆိုဖြစ်မသွားအောင်လေစစ်တပ်ထုတ်ကုန်တွေကိုမတုံးဘူးနောက်ဟောဒီပြည်သူလူထုကိုအုပ်ချုပ်ရေးမရစေရဘူးနောက်စစ်ကောင်စီကပေးတဲ့ပညာရေးစစ်ကောင်စီကပေးတဲ့ဘွဲ့စစ်ကောင်စီကပေးတဲ့အခွင့်အရေးစတာတွေကိုလက်မခံဘူးပေါ့ကြောချာစွာပဲ င်းပယ်ကြမယ်လုံးမသွားဘူးဆိုတော့ဒါစီဗီအမ်ဝန်ထမ်းတွေလှုပ်ရှားမှုပြီးခဲ့တဲ့အချိန်မှာတော့အဲ့ဒီကျွန်တော်တို့ပြည်သူလူထုကြီးရဲ့ကိုယ်တိုင်ရဲ့အလှည့်ကိုရောက်လာပြီပေါ့နော်အဲ့ဒီရောက်လာတဲ့ဟာကိုကျွန်တော်တို့ကဒီစစ်အာဏာရှင်ရဲ့ဒီတုတ်ကြမှုတဲ့ဆိုလို့ကျွန်တော်တို့ရဲ့ဒီဘူးတပိတ်ကိုစတင်ပြီးတော့မှကောင်းတဲ့ခေါ်လိုက်တာပဲဖြစ်တာ။ကောခေါ်လိုက်တာပဲဖြစ်တာ။
သူတို့ကចောင်းမတက်ကြဘူးစောနေချိန်မှာပဲတက္ကသိုလ်ចောင်းသူចောင်းသားတချို့ကလည်းဆရာနာရှင်တွေကိုမကျေနပ်ចောင်းပြတဲ့အနေနဲ့ចောင်းပြမတက်ဘူးလို့ပြောနေကြပါတယ်။အဲ့ဒီထက်မှာတယောက်ဖြစ်တဲ့မွန်ရတက္ကသိုလ်မှာအင်္ဂလိပ်စာဒုတိယနှစ်တက်နေတဲ့ចောင်းသူတူကသူ့ရဲ့သဘောထားရည်ရည်ချက်ကိုခုလိုပြောပါတယ
်။ဟုတ်ကဲ့ရှင်။ငါကចောင်းသူပြပါပေါ့။ညီမတို့နေနေရဒီဘူးတပိတ်ကအများကြီးပြရတယ်လို့ယူဆရပေါ့။ဘာလို့လဲဆိုတော့ညီမတို့ပြရေးမှရှိရင်ဒါ CDM ဆိုလို့ရှိရင်နှစ်နှစ်လို့လို့ရတယ်။ဆရာတွေဘက်ကနေပြ CDM လို့လို့ရတယ်လို့ကျောင်းသားတွေဘက်ကလည်းလုပ်လို့ရရေပေါ့နော်အဲ့တော့ဆရာတွေဘက်က CDM ကတော့ဒီမားတို့ရဲ့ဆရာတွေကတော့သူတို့ရဲ့ဆရာတွေကသူတို့ရဲ့တာဝန်ကြီးပုံစံနဲ့ဒီ CDM လုပ်ကြတယ်အဲ့တော့တကယ်လို့ဒါဆရာတွေရဲ့ CDM မအောင်မြင်ဆိုရင်တော့မားတို့ကျောင်းသားတွေရဲ့ CDM နဲ့အောင်မြင်လို့ရပါတယ်ဒီကျောင်းသားကျောင်းသူတွေကကျောင်းမတက်ဘူးဆိုလို့ရှိရင်ဒီအစိုးရလည်းတက်တဲ့ဒီပညာရေးစနစ်ကရပ်တန့်သွားမှာရပ်တန့်သွားမှာပေါ့နော်ဒါကြောင့်မလို့မားတို့ကျောင်းသားကျောင်းသူတွေကကျောင်းမတက်ဘူးဆိုပြီးဒီစိပိတ်မှာပါဝင်ကြတယ်အဲကျောင်းသူအများကျောင်းသားကျောင်းသူအများစုကလည်းပါဝင်တာဖြစ်တာကြောင့်မလို့ဒီကျောင်းသားကျောင်းသူတွေကျောင်းမတက်ဘူးဆိုတဲ့ဒီတိတ်ကြပေါ့နော်ဒီ SRI ရန်တရားရဲ့ပညာရေးလေပတ်မှုတော့အများကြီးပေါ့နော်ရပ်တန့်သွားလို့အထောက်အကူအများကြီးပြည်နေတယ်လို့များတော့ယဉ်ကျေးတာရှိ
စစ်ကောင်စီရဲ့ယနေ့ကမလဲပတ်နိုင်အောင်လို့အာနာဖီဆန်နဲ့ဘူးစိပိတ်မှာပါဝင်တဲ့ရန်ကုန်မြို့ကန်တယောက်ကလည်းသူဘလို့နီးနဲ့ပါဝင်မယ်ဆိုတာကိုခုလိုပြောပြပါတယ်
ဒါမဆောင်ဘူးပေါ့မိတာမဆောင်တာရဲ့နောက်တော့အခုเจ้าနေတကယ်လို့ပြန်ဖွင့်ခဲ့ပြီဆိုရင်တော့ကလေးတွေကတော့เจ้าမသွားဘူးပေါ့မိဘကိုယ်တိုင်လည်းเจ้าမလွတ်တော့ဘူးသူတို့ကိုယ်တိုင်လည်းเจ้าအတက်ဘူးလို့သူကပြောတာလေအဲလိုပါအဓိကပါဝင်ပြစ်တာကအခုစစ်ကောင်စီကသူတို့လုံးမဲ့ရန်နေရာတွေမလဲပက်ဖြစ်အောင်ပေါ့နော်အဲ့တော့ကျွန်တော်တို့ပြည်သူတယောက်အနေနဲ့လည်း CDM မျိုးစုံရှိရလေအဲ့လို CDM အနေနဲ့ပါဝင်ပြစ်တာပါ
ဘူးတလုံးဆောင်ရေးတော်ပုံအောင်ဆိုတဲ့ဘူးတပိတ်လှူရှားမှုတစ်ကိုအခုလိုရန်ကုန်မုံရွာအပြင်မြန်မာနိုင်ငံအနှံ့ကတခြားမြို့တွေမှာလည်းလုပ်နေကြပါတယ်။လက်မထွက်ချီတဲ့ဆန္ဒပြသူတွေကိုစစ်တပ်ကနေပြီးတော့ကြမ်းဖက်ပစ်ခတ်ဖမ်းဆီးတာတွေလုပ်နေချိန်မှာပြည်သူများကသူတို့ရဲ့ဆန္ဒရှင်ပေါ်ဆန့်ကျင်ကန့်ကွက်တဲ့သဘောထားတွေကိုအခုလိုမျိုးတပိတ်မှောက်ပြီးတော့ပြသနေကြတာဖြစ်ပါတယ်ခင်ဗျာ
။ကိုတန်းညုံကပြောပြပေးခဲ့တာပါခင်ဗျာ။အာဆီယံခေါင်းဆောင်များအစည်းအဝေးကနေရရှိခဲ့တဲ့ပုံသဘောထား၅ချက်ဆိုတာကတော့အကြမ်းဖက်မှုတွေကိုချက်ချင်းရပ်ပြီးဘက်အားလုံးအနေနဲ့အတတ်နိုင်ဆုံးထင်းထင်းသိမ်းသိမ်းဆောင်ရွက်ကြဖို့ငင်းချမ်းစွာအဖြစ်ထုတ်နိုင်ရေးအပြုသဘောဆောင်တဲ့ဆွေးနွေးပွဲတွေလုပ်ကြဖို့ဒီလိုဆွေးနွေးပွဲတွေကနေဖြစ်ဒီလိုဆွေးနွေးပွဲတွေဖြစ်လာရေးအတွက်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ထားရှိဖို့အာဆီယံရဲ့လူသားချင်းစာနာမှုလုပ်ငန်းတွေလုပ်ကံ့ကွင်းပြုဖို့နဲ့အာဆီယံအထူးကိုယ်စားလှယ်နဲ့ကိုယ်စားလှယ်အဖွဲ့ကိုမြန်မာနိုင်ငံဆီလွတ်ပြီးသက်ဆိုင်ရာပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့တွဲဆုံနိုင်ဖို့ဆိုတာတွေဖြစ်ပါတယ်။အစည်းအဝေးတက်ရောက်ခဲ့တဲ့မြန်မာစစ်ကောင်းဆောင်အကြီးအကဲဗိုလ်ချုပ်မင်းကြီးမင်းအောင်လည်းကတော့အာဆီယံအသင်းကြီးရဲ့အခမ်းကဏ္ဍနဲ့အာဆီယံအထူးကိုယ်စားလှယ်ထားရှိရေးကိစ္စတွေပေါ်ညှင်းပယ်တာမရှိခဲ့ဘူးလို့စင်ကာပူဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။ VOA အမေရိကန်တန်ကနေတင်းတင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ခုဆက်ပြီးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြပေးကြပါမယ်။ကချင်ပြည်နယ်မုံမောက်မြို့နယ်အတွင်းမှာတပ်မတော်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေဟာဒီကနေ့အထိဆက်လက်ဖြစ်ပွားနေပြီးတပ်မတော်ကလေကြောင်းကားပါဆက်လက်တိုက်ခတ်နေကြောင်းဒေသခံတွေကပြောပါတယ်။တချိန်တည်းမှာတော့ဗမော်မျိုးကလေရင်ခွင်အနီးမှာလည်းပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုငင်းချမ်းကပြောပြပေးပါမယ်ခင်ဗျာ
။မိုးမောင်းမျိုးနယ်မျိုးသစ်အနီးဖြစ်ပွားတဲ့တိုက်ပွဲတွေဟာဒီလ24ရက်ကပြန်လည်စတင်ခဲ့ပြီးတော့ဒီကနေ့ဆိုရင်3ရက်သတိုက်ဆက်လက်ဖြစ်ပွားနေတာပါ။ဒီနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဒေသခံတို့က VOA ကိုအခုလိုပြောပါတယ
်။ဒီတိုက်ကုန်းတော့အထက်ကိုဘာလစီမံကုန်းဖက်မှာတိုက်ပွဲဖြစ်ကြတာ။ဒီကနေ့နဲ့လက်ပြတဲ့အဲအခုတော့တနတ်တန်ရတော့မကြရအောင်လို့ခုနကတော့တော့လေရင်ပြန်နဲ့ဘုံမခေါ်တုံးခေါ်တော့မှကြည့်တော့ခုနက
လက်ရှိတိုက်ပွဲတွေကတော့ဆလောင်းကုန်းခေါ်တာဝါတိုင်းကုန်းမှာဖြစ်ပွားနေပြီးတော့24ရက်နေ့တိုက်ပွဲစတင်ချိန်ကတည်းကတက်မရော်ဘက်ကနေစဉ်ဆိုသလိုလေကြောင်းကပါလာရောက်တိုက်ခိုက်ခဲ့တာပါ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကဒီနေ့တိုက်ပွဲတွေဟာဗမော်မြေကြီးနားကားလမ်းအရှိတ်ဘက်ခြမ်းမှာဆက်လက်ဖြစ်ပွားနေကြောင်းပြောပါတယ
်တိုက်ပွဲခြေရာဆစ်ဖြစ်နေတဲ့အမြင်သားဖြစ်ပါတဲ့ဟိုမြို့တိကုံနယ်မလန်းပေါ့နော်အဲ့ဒီကားလမ်းချောက်ကနေဒီအလို့ပုံတောင်ချင်းရင်တက်ကိုဖြစ်တလာတဲ့ဒီကွန်ဖီတက်မတော်ဒီကို KIA ကနေခုခံအဲ့ဘက်ဒီလုပ်နေတဲ့အမြင်သားဖြစ်ပါတယ်အခုသူညက်လောက်ရှိပြီအချက်တိုက်ပွဲတွေဖြစ်တာ။ဟိုရေကြောင်းနဲ့တက်ခိုက်တာကတော့ရှိတယ်လို့ပြောကြတယ်။အရင်ကရပဲအတီးရဲ့မိနော်တော့မဟုတ်ဘူးပေါ့။
တိုက်ပွဲအခြေအနေအသေးစိတ်နဲ့ထိခိုက်မှုအခြေအနေတွေကိုမသိရသေးကြောင်းနဲ့တခြားဒေသတွေမှာလည်းတိုက်ပွဲဖြစ်တဲ့သတင်းမရရှိသေးကြောင်းပြောပါရစေ။အခုလိုတိုက်ပွဲဖြစ်ပွားနေချိန်မှာပဲ ဒီကနေ့နေ့လယ်ပိုင်းမှာတော့ဗမော်မြို့လင်းဝင်းအနီးမှာပောက်ကွဲမှုတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဗမော်ဒေသခံတဦးကပြောပါတယ်
။ဒီနေ့လောလောဆယ်ခုလေးပြင်တော်မှာဗမော်အိုင်လီကနေစတင်ရဲ့နေရာမှာဘုံတော်ကိုရောတည့်ရဆရာသူပြုလို့ပြင်မှမပြေဘူး။အဲကြောင့်အိုင်လန်တော့ဖိထားရခုလင်းဝင်းနဲ့ယူတဲ့ရပ်ကော့ပေါ့ဗမော်ကနေနှစ်မိုင်ပဲဝေးတာပေါ့ဗမော်မြို့ကဒီမှာပဲဟောမှာ
ဒီပောက်ကွဲမှုမှာထိခိုက်သေးဆုံးတာမကြားသိရကြောင်းပြောပါတယ်။ဒီလ24ရက်နေ့ကလည်းဗမော်တက္ကသိုလ်အနီးမှာတမရော်နဲ့ KIA အကြားပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်အရဲသား3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။လက်ရှိမိုးမောက်မြို့နယ်အတွင်းတိုက်ပွဲတွေဟာ KIA ကတမရော်ရဲ့အလော်ဘုံစခန်းကိုမတ်လ25ရက်နေ့ကသိမ်းယူခဲ့ပြီးတဲ့နောက်ဧပြီလ17ရက်နေ့မှာတော့တမရော်ကဂျက်တိုက်လေယာဉ်အနေနဲ့တံမြန်ထိုးစစ်ဆင်ခဲ့တဲ့နောက်စစ်ရေးတင်းမာမှုတွေမြင့်တက်လာတာပါ။ဒီတိုက်ပွဲတွေအတွင်းအရဲသားတွေထိခိုက်သေးဆုံးခဲ့ရသလိုဒေသခံ2500ကျော်ဟာဗမော်မိုးမောက်နယ်မန်တောင်ရွာတွေကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ဗမော်ဒေသမှာအခြေဆိုင်တဲ့ KIA တိုင်ရင်း15ကလည်းတက်မရော်တက်ဖွဲ့ဝင်တွေကိုဘာသာရေးနဲ့စာတင်ကြောင်းစတဲ့အဆောက်အဦတွေမှာလက်မခံဖို့မော်တော်ယာဉ်တွေကိုမိုးကအုပ်ပြီးမသွားလာဖို့နဲ့တိုင်ရင်း15ရဲ့စီရေးဆိုင်ရာကန့်သတ်နယ်မြေတဲ့ခွင့်ပြုချက်မရပဲဖြတ်တန်းသွားလာတာတွေလုံးဝမလုပ်ဖို့သတိပေးချက်ထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်အတွင်းတက်မရော်နဲ့ KIA ကြားတိုက်ပွဲတွေဟာမတ်လ17ရက်နေ့ကစတင်ဖြစ်ပွားခဲ့ပြီးအခုချိန်မှာဗမော်မိုးမောက်ဝိုင်းမော်အင်ဂျန်ရန်ဖားကန်တနိုင်းစားတဲ့မြို့နယ်တွေနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်ခင်ဗျာ
။ကိုငင်းချန်ပြောပြပေးခဲ့တာပါခင်ဗျာ။ဒီကနေ့အတွက်သတင်းပြဖို့ချက်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးတော့မှာမို့ပထမဆုံးတော့သတင်းတောက်မဆုအစီအစဉ်နဲ့စကြပါတယ်။မြန်မာနိုင်ငံမှာနိုင်ငံတော်တည်ငြိမ်အေးချမ်းမှုကိုပြတ်ပြားစေလို့ဆိုပြီးလူသေများထင်ပေါ်သူတစ်နှစ်အယောက်20နှုန်းလောက်ကိုပုံမှန်905တက်ပြီးစစ်ကောင်စီကဖမ်းဝနာထုတ်နေပါတယ်။လူလူကစစ်အာဏာရှင်အုပ်ချုပ်ရေးစနစ်ကိုဆက်ပြီးအန်တုနေကြစေပါ။သတင်းတောက်မဆုအစီအစဉ်မှာမဆုမြတ်မွန်ကပြောပြပေးပါမယ်ခင်ဗျာ။
ဖေဖော်ဝါရီလ၁ရက်နေ့မှာစစ်ကောင်းဆောင်တွေအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းစစ်အာဏာသိမ်းမှုဆန့်ကျင်သူတွေကိုပြစ်ခတ်ဖမ်းဆီးချင်းချောက်မှုတွေကိုအာဏာသိမ်းထားသူတွေကလုပ်နေပါတယ်။နိုင်ငံတော်တည်ငြိမ်အေးချမ်းမှုကိုပြတ်ပြားစေတဲ့ရည်ရွယ်ချက်နဲ့လုပ်နေတယ်လို့ဆိုပြီးတော့တပ်ပိုင်မြဝတီရုတ်တံပေါ်မှာတနေ့ကိုလူအယောက်20နှုန်းနဲ့နေ့စဉ်ဖမ်းရန်တွေထုတ်ပြန်နေတာပါ။အခုဆိုရင်ဖမ်းရန်ထုတ်ခံထားရသူ1000ကျော်ရှိနေပြီးတော့အများစုကတပ်မတော်အကြီးညိုပြက်အောင်လှုံ့ဆော်လှုပ်ဆောင်မှုရာဇဝတ်ကြီးပုံမှ905ကာချင်းနဲ့တရားစွဲခံထားရတာလို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AABB အဖွဲ့ဝင်ဦးစံမင်းကပြောပါတယ
်တထောင်ကျော်နှီးပါပါပဲ905ကာချင်းကြီးပြက်အခုအများဆုံးစွဲထားတာက905ကာချင်းပါတယ်တချို့ကဟိုတလောအမင်းချခံထားရတယ်ပုံမှ396နဲ့အမင်းချခံထားပြီးတော့ဟိုဝရန်ကတ်လိုက်ဟိုမမိသေးဘူးမျက်ကွက်ပြတ်တန်ချထားတဲ့လူတွေပါမယ်အဲအဲ့ဒီကောင်က19ရောက်အယောက်20လောက်ရှိတယ်ကျန်တာတွေကတော့အိုင်း95ကများတယ
် AABB ဟာစစ်ကောင်စီရဲ့တပ်တွေပြစ်ခတ်မှုကြောင့်တိတ်ဆုံးခဲ့သူတွေအဖမ်းခံထားရသူတွေတရားစွဲခံထားရသူတွေစီးရင်ကိုနေ့စဉ်ထုတ်ပြန်နေတာဖြစ်ပါတယ်အတီးပြုတ်နိုင်သမျှစီးရင်ပြုစုထားတာဖြစ်ပြီးတော့အတီးပြုတ်လို့မရတဲ့အခြေအတွက်တွေလည်းရှိနေတာမို့တကယ်တမ်းပြည့်ချက်များနိုင်တယ်လို့ AAPP ကပြောပါတယ်ဒါပေမဲ့သူတို့ရဲ့စီးရင်တွေဟာလွဲမှားနေတယ်လို့စစ်ကောင်စီကဆွဆွဲပါတယ် AAPP ကတော့အခုလိုတုံ့ပြန်ပါတယ
်ကျွန်တော်တို့ကတော့ဒီဥစ္စာတွေကျွန်တော်တို့လုံနေတာတွေကလည်းတကယ်တစ်ချိန်မှာသမိုင်းမှတ်တမ်းမကြံအောင်ပေါ့အမှန်တကယ်ကြာဆုံးသူတွေကလည်းဟိုသူတို့ကုန်သိခရှိရှိနဲ့ဟုတ်မှတ်တမ်းတင်လို့ရအောင်လို့ကျွန်တော်တို့ကဒီဟာကိုဟိုဒီကထားပြီးလုပ်နေကြတာဖြစ်တယ်။သူတို့ကတော့ဒါကြာဆုံးသူတွေရဲ့ဂုဏ်သိက္ခာကိုလည်းချိုးဖျက်ချင်တာပါတယ်။နောက်ပြီးတော့တကယ်အလုံးလုံးနေတဲ့အချက်လက်ကောက်နေတဲ့ဟာတွေကိုလည်းသူတို့ကမထင်မနဲ့လုပ်ချင်တဲ့သဘောမျိုးလည်းရှိတာပေါ့။ကျွန်တော်တို့ကတော့ကျွန်တော်တို့ဆက်လုပ်ပါတော့။သူတို့ဟိုတုံ့ပြန်မှုတော့ထူးထူးဒီလောက်ကောင်းလည်းမထည့်ထားကြပါဘူ
း။905ကကြီးနဲ့အမှုဖွင့်ဖာဝရန်ထုတ်ခံထားရသူတွေထဲမှာစေအုပ်ချုပ်ရေးကိုစန့်ကျင်နေသူတွေအပါအဝင်သတင်းရေးသားဖော်ပြနေကြတဲ့သတင်းတော့တွေလည်းပါဝင်ပါတယ်။ဒါအပြင် CDM နှုတ်ရှားမှုမှာပါဝင်တဲ့ဆရာဝန်အယောက်20စီးရင်ကိုလည်း April 17ရက်နေ့ကထုတ်ပြန်ပါတယ်။အဲ့ဒီဆရာဝန်တွေဟာ CDM နှုတ်ရှားမှုမှာကိုယ်တိုင်ပါဝင်နေကြသလိုဒီနှုတ်ရှားမှုကိုထောက်ခံအားပေးတာနဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံမှုတွေကြောင့်ပုံမှန်905ကကြီးနဲ့အမှုဖွင့်အရေးယူခံထားရတာပါ။အဲ့ဒီပုံမှန်နဲ့ဖန်စီတရားဆွဲခံထားရတဲ့တွေထဲမှာစစ်ကောင်စီပြောနေသလိုတပ်မတော်ကိုစန့်ကျင်တဲ့လောက်ရက်နဲ့ပတ်သက်မှုမရှိဘဲမတရားဖမ်းဆီးခံထားရသူတွေလည်းရှိနေတယ်လို့ တချို့တရားစွဲခံထားရသူတွေကိုအကျိုးဆောင်ပေးနေတဲ့ရှင်းနေတယောက်ကပြောပါတယ
်။9/5ကကျွန်တော်တို့ဒီမဲ့လောက်တော့ကျွန်တော်တို့အမှုပေါင်း90မှာမီဒီယာသမားတွေလည်းပါတယ်ဗျ။တခြားကျောင်းသားတွေလည်းပါတယ်။9/5နဲ့တခါတလေကြလို့ရှိရင်လမ်းပေးမှာဘူးတို့ခွက်တို့ကောက်တဲ့လူတွေလည်းတခါတလေကြလို့ရှိရင်အဲ့လိုမျိုးတွေပါအကုန်လုံးဆွဲပြီးတော့လေတတ်ထားတာမျိုးတွေလည်းတွေ့ရတယ်။အဲ့ဒီလူဆိုလို့ရှိရင်သူတို့လမ်းကြောင်းနဲ့တွေ့တာလေ။လမ်းပေးမှာသူအလုပ်သူလုပ်နေတာအဲ့ဒါမျိုးလည်းဆွဲသွားတာပဲလေ။ပြီး9/5တတ်လိုက်တော့
အခုလိုတရားဆွဲခံထားရသူတွေဟာဥပဒေအရလုပ်ပိုင်ခွင့်ကိုကျင့်သုံးလို့မရတဲ့အခြေအနေတွေဖြစ်နေတယ်လို့လည်းပြောပါတယ
်။အခုဆိုဆွဆွဲခံရတဲ့လူကိုတရားရုံးမှာဆစ်ကြတယ်အများပြည်သူကြားနာခွင့်ရှိတယ်။သူတို့ရိုက်နဲ့ခံရတယ်ဆိုလို့ရှိရင်တရားပြန်ဆွဲခွင့်နေပါဘူး။ဒါမျိုးတွေလည်းရှိတယ်လေ။ဥပဒေပိုင်းဆိုင်ရာအခွင့်အရေးရတာ။ပြီးတော့မိသားစုတွေနဲ့တွဲခွင့်ရှိရအောင်။အခုကျတော့အထူးခုံစုံတွေဖွဲ့ထားတဲ့အခါကျတော့အဲ့ဒီအခွင့်အရေးတွေအကုန်လုံးဆုံးရှုံးကုန်တော့ဆွဆွဲခံရတယ်ရှင်းနေနေတဲ့အောင်ပါပဲမိနစ်ပိုင်းလေးပဲတွေ့ခွင့်ရတယ်ဟုတ်လားတို့ရဲ့ဥပဒေပိုင်းဆိုင်ရာအခွင့်အရေးတွေလေဆုံးရှုံးမှုကမိနစ်ပိုင်းပဲတွေ့ခွင့်ရတယ်နောက်ကြတော့ငကိုကဆိုလို့ရှိရင်ထောင်နေမှာလေကျွန်တော်တို့ကအကြံဉာဏ်ပေးခွင့်နေပါလေဒီလိုအခွင့်အရေးတွေရှိနေတယ်ဥပဒေပါလေအဲ့ဒီအခွင့်အရေးတွေဆိုလဲဆုံးရှုံးနေတော့နိုင်ငံသားဆိုင်ရာအခွင့်အရေးကတော့ဘလို့မှချိန်ညှိလို့မရတော့ဘူးအကုန်ဆုံးရှုံးကုန်တော့ကျွန်တော်တို့ကြုံနေရတဲ့ဟာလေ
ဆန္ဒပြလှုပ်ရှားသူတွေကလူငယ်တွေကိုပြစ်မှတ်ထားဖမ်းဆီးတာတွေလည်းရှိလာနေပါတယ်။ညမထွက်ရအမိန်ထုတ်ပြန်ထားတဲ့အများကြီးရှင်းလာရေးကြောအခြေမျိုးကြောင့်မှတပ်တွေရပ်ကွက်တွေထဲကိုဝင်လာပြီးတော့နေအိမ်တွေထဲအထိဝင်ရောက်ဖမ်းဆီးခေါ်ဆောင်တာတွေရန်ကုန်ကမြို့နယ်တချို့မှာဖြစ်ပွားနေတာပါ။ဒါပေမဲ့လည်းစစ်အာဏာသိမ်းမှုဆန့်ကျင်သူလူငယ်တွေကတော့ရတဲ့နီးနဲ့ပျောက်ကြားပုံစံတပိတ်မျိုးတွေကိုဆက်လုပ်ပြီးတော့အာဏာရှင်စနစ်ကိုအန်တုနေကြပါတယ
်။လက်အနေရတော့ဒီလိုကိုပြန်မှချက်ပါတယ်ဖမ်းမှန်တယ်ဒီကိုကိုချက်ဒါပေမဲ့အကြောက်တရားတဲ့ပို့ပြီးတော့ကျွန်တော်တို့ရဲ့ယုံကြည်ချက်ပေါ်မှာယုံကြည်ချက်ခိုင်မာနေပြီးရဖြစ်တဲ့အတွက်ဒါကိုဆုံးဖြတ်ထိုင်အောင်လုပ်သွားမယ်လို့အဲဒီငယ်တွေတော်တော်များများမှာယုံကြည်ချက်ရှိနေပါကျွန်တော်လည်းမဟုတ်ပါဘူးလားလို့ဆိုအများကြီးရှိပါတယ်ဟုတ်ရင်ကမှဆိုရင်ဒီပိတ်အင်အားစုတွေကတော့ကြထူလိုက်ထူလိုက်အများကြီးရှိတယ်ပေါ့ဒီအများကြီးရှိတဲ့ထဲအောင်မှာကိုယ်ပုံစံနဲ့ကိုလှုပ်ရှားကြတယ်ဒီလိုလှုပ်ရှားမှုတွေကမရသေးပါဘူးပေါ့ဒီပက်ဖစ်စစ်ကမထွက်သေးတာလေရင်ကမှရှိတဲ့ဒီပိတ်တွေကနည်းနည်းဟိုပူပြီးလှူချလို့ရနေပြီလားဆိုတဲ့ဟာမျိုးတော့ရှိတာပေါ့။နေနဲ့မတူဘဲနဲ့ကျွန်တော်တို့အဒီလိုက်အဒီလိုက်ညွန့်နေတိုင်းညွန့်နေလိုက်ကိုယ်ပုံစံနဲ့ထုတ်ချပါလေကြာ။ဟုတ်ကဲ့
။နေမျိုးအခြေဆိုင်သတင်းလုံကတချို့အပေါ်စစ်ကောင်စီကဖိအားပေးတာတွေရှိနေတယ်လို့အခုရက်ပိုင်းသတင်းတောက်တချို့ဖမ်းဆီးခံရတာရှိပါတယ်။မုံရွာမျိုးအခြေဆိုင်မုံရွာဂဇက်သတင်းဌာနကဂျာနယ်ထုတ်ဝေခွင့်နဲ့အွန်လိုင်းသတင်းတင်ဆက်မှုတွေညံ့နာမယ်လို့ထုတ်ပြန်ခဲ့ပါတယ်။ဘာကြောင့်ဆိုတဲ့အကြောင်းရင်းကိုမပြောပေမဲ့စစ်တပ်ကသတင်းတိုက်ကိုဝင်ရောက်ရှာဖွေစီးနင်းခဲ့ပြီးတဲ့နောက်မှာအခုလိုထုတ်ပြန်တာဖြစ်ပါတယ်သတင်းမီဒီယာတွေအပေါ်ဖိအားပေးတာသတင်းတောက်တွေကိုဖန်ဝရန်ထုတ်အရေးယူတာတွေနဲ့အင်တာနက်လိုင်းကန့်သက်ဖြတ်တောက်တာတွေလုပ်ပြီးတော့သတင်းစီးဆင်းမှုကိုကန့်သက်နိုင်ဖို့စစ်ကောင်စီကကြိုးစားနေပုံရပါတယ်ဒါပေမဲ့ဖြည်သူတွေကတော့သတင်းတွေကိုရတဲ့နီးနဲ့သိနိုင်အောင်လို့ကြိုးစားနေကြတယ်လို့စစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့အနေနဲ့တတ်နိုင်တဲ့နီးနဲ့ဖော်ထုတ်ပြသနေကြတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်ပေးပါတယ်ရှင်
မဆုမြတ်မွန်တင်ပြပေးခဲ့တဲ့သတင်းတော်မဆုအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာခုဆက်ပြီးတော့စီဝါရေးကဏ္ဍကိုတင်ပြပေးပါဦးမယ်စီးရတဲ့ကုန်းတွင်းပိတ်လာအိုနိုင်ငံမှာတရုတ်ဩဇာလွှမ်းမိုးမှုကြီးထွားလာနေတာကိုရှော့ချနိုင်ရည်မျှော်လင့်ချက်နဲ့နိုင်ငံတကာအစိုးရတွေကလာအိုနိုင်ငံအတွက်အထောက်ပံ့နေတဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေဒီနှစ်အတွင်းမှာကန့်လန့်နေကြကြောင်းဒေတာတွင်းကသုံးသပ်သူတွေကပြောပါတယ်ကုန်းတွင်းတည်ယူပို့ဆောင်ရေးမဲခေါင်မြေရေးစီးဆင်းမှုတွေအပေါ်မှာတရုတ်ရဲ့အကြီးအကျယ်ချုပ်ကန့်မှုမရှိစေရေးအာရှဒေတာတွင်းနိုင်ငံတွေရဲ့ကြိုးပမ်းမှုလို့လည်းသုံးသပ်ကြပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်အဖြစ် Ralph Jennings ရဲ့သတင်းဆောင်ပါကိုမတ်တင်ကြီးထိုက်ကပြောပြပေးပါမယ်ခင်ဗျာ
အောက်ကိုပေးနေတဲ့အကူအညီတွေထပ်ထိုးပေးတာမျိုးဒါမှမဟုတ်လဲအကူအညီသစ်တွေကန့်လန့်တာမျိုးကိုဂျပန်ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကဒီနှစ်ထဲမှာပဲဆောင်ရွက်လာနေပါတယ်။နိုင်ငံတကာဘက်ကလာဝအတွက်ပို့ပြီးတော့ထောက်ပံ့ဖို့ကန့်လန့်ချက်တွေဟာဆိုရင်တရုတ်ရဲ့လာအိုနိုင်ငံတွင်းအကြီးဆုံးရင်းနှီးမြှုပ်နှံမှုဖြစ်တဲ့ဒေါ်လာ 5.6 ဘီလီယံရင်းနှီးမြှုပ်နှံထားတဲ့ကီလိုမီတာ400အရှိမီယထာလန်ဒီနှစ်အတွင်းပြီးစီးမဲ့အချိန်နဲ့လဲတိုက်ဆိုင်နေပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေရှုကနဲ့လာအိုဝန်ကြီးချုပ်ဖန်ခန်ဘီဟန်ဘန်တို့အခုအေဗီလာအတွင်းတွေ့ဆုံပြီးဗျူဟာကျပူးပေါင်းဆောင်ရွက်မှုတိုးတက်လာစေရေးအတွက်စီစဉ်ဆောင်ရွက်ဖို့ဆွေးနွေးခဲ့ကြောင်းဂျပန်မီဒီယာတွေကဖော်ပြကြပါသည်။လာအိုနိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးတူလောင်ယုံတွေဖွင့်လှစ်နိုင်ရေးအတွက်ဒေါ်လာ1.8တန်ပေးအပ်ဖို့နဲ့ နိုင်ငံတကာလေဆိပ်တွေအဆင့်မြင့်တင်ရေးမှာကူညီဖို့လဲကတိပြုထားတဲ့အကြောင်းဂျပန်သတင်းတွေကဖော်ပြချပါတယ်။ပြီးခဲ့တဲ့မေလမှာစတင်တာဝန်ယူခဲ့တဲ့လာအိုဝန်ကြီးချုပ်တင်နဲ့ထိုင်းဝန်ကြီးချုပ်ဖရာယူချန်အိုချာတို့တယ်လီဖုန်းဆက်ဆွေးနွေးခဲ့တဲ့အကြောင်းလာအိုနိုင်ငံပိုင်သတင်းက AP အတွင်းဖော်ပြပါတယ်။လာဝဲအတွက်ပညာရေးစိုက်ပျိုးရေးနဲ့ကျန်းမာရေးဆိုင်ရာပညာသင်စုတွေထောက်ပံ့တဲ့အတွက်ထိုင်းဆိုရကိုကျေးဇူးတင်ကြောင်းလာအိုဝန်ကြီးချုပ်တစ်ကတယ်လီဖုန်းဆက်ဆွေးနွေးမှုအတွင်မှာပြောဆိုခဲ့တဲ့အကြောင်းလဲသတင်းကပြောပါတယ်။လာအိုနိုင်ငံတွင်ကိုဗစ် -19 တိုက်ဖျက်ရေးအတွက်လဲထိုင်းကထောက်ပံ့ပေးနေတဲ့အကြောင်းသတင်းကဖော်ပြပါတယ်။ဗီယက်နမ်တာဝန်ရှိသူတွေဘက်ကလဲလာအိုနိုင်ငံနဲ့2021-2030ပူးပေါင်းဆောင်ရွက်ရေးမဟာဗျူဟာနောက်9နှစ်ကြာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုစတင်ကြောင်းဗီယက်နမ်ကွန်မြူနတီပါတီရဲ့သတင်းဝက်ဘ်ဆိုက်နဒန်းမှာဖော်ပြထားပါတယ်။ဒီသဘောတူညီချက်နှစ်ခုထဲမှာဘာတွေထည့်သွင်းမလဲဆိုတာကိုတော့နှစ်ဖက်ခေါင်းဆောင်တွေနောက်ပိုင်းမှာဆုံးဖြတ်ကြဖို့ရှိပါတယ်။လာအိုအတွက် COVID-19 ဆိုင်ရာအထောက်အပံ့နဲ့ပညာသင်စုတထောင်ကိုပြီးခဲ့တဲ့နှစ်အတွင်းဗီယက်နမ်ကပေးအပ်ထားတာလည်းဖြစ်ပါတယ်။American Pirasu ka William and Mary Tekato ka pyu su de 8data.org website aya Laos နိုင်ငံတွင်ကိုဝင်တဲ့တရုတ်ရဲ့ရန်ပုံငွေကတစ်နှစ်ကိုဒေါ်လာ17ဘီလီယံထိရှိတယ်လို့ဖော်ပြထားပါတယ်။ Laos အတွက်ထိတ်တန့်ထောက်ပံ့လှူဒန်းသူတွေကဂျပန်နဲ့ထိုင်းနိုင်ငံဖြစ်ပြီးအခုအခါမှာဗီယက်နမ်ကနိုင်ငံသစ်အဖြစ်နဲ့ပါဝင်လာပါတယ်။2016ခုနှစ်အတွင်းလာဝအတွက်ထောက်ပံ့ငွေချင်းငွေလက်တွေ့အကူအညီတွေအပါအဝင်ဒေါ်လာ 63.8 ဘီလီယံထိဂျပန်အစိုးရကပေးအပ်ခဲ့ကြောင်းဂျပန်နိုင်ငံသားရေးဌာနကဖော်ပြပါသည်။အာရှနိုင်ငံများကတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုရွှတ်ချနိုင်ဖို့မျှော်လင့်နေကြတာဖြစ်ပြီးဒီလိုဆောင်ရွက်နိုင်ရင်တော့တရုတ်ကိုဖျက်ပြီးမြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုစီးဆင့်တဲ့မဲခေါင်မြစ်ကြောင်းရှိဒါမှမဟုတ်လဲကုန်းတွင်းတည်ယူပို့ဆောင်ရေးချိတ်ဆက်မှုတွေမှာအင်အားကြီးတရုတ်ရဲ့အကြီးအကျယ်လွှမ်းမိုးချုပ်ကန့်မှုမရှိစေရေးဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။မဲခေါင်မြက်ပေါ်ပိုင်းမှာတရုတ်ရဲ့ရေကာတာတွေကမြစ်ရည်စီးစင်မှုကိုထိန်းချုပ်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းလာအိုနဲ့အင်းနီချင်းနိုင်ငံတွေကိုအမေရိကန်ဘက်ကအကူအညီတွေထပ်တိုးခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ချူလလောက်ကောင်းတက်သူကနိုင်ငံရေးသိပ္ပံပါမောက်ခတီတီနာပွန်ဆူဟီရက
Laos is being kind of effectively carved up in
Laos ဟာလက်တွေအဖြစ်ဥတီရီမှန်းချက်မျိုးစုံရှိနေပေမဲ့လေတရုတ်ရဲ့ချဲလဲမှုကပိုများလာပါတယ်အင်အားကြီးနိုင်ငံတွေရဲ့ဒေတာရဲ့ဩဇာလွှမ်းမိုးနိုင်ရေးပြိုင်ဆိုင်မှုကိုမြင်တွေ့နေရပြီး Laos နိုင်ငံဟာအဲ့ဒီအခင်းကျင်းတဲ့ကနိုင်ငံတစ်ခုသားဖြစ်ပါတယ်လို့ပြောခဲ့တာပါဂျပန်နိုင်ငံဘက်ကရှစ်တောင်အရှဒေတာရင်းနဲ့ပို့ပြီးတော့ချိတ်ဆက်လို့နေတယ်လို့ပြောသူကတော့ဂျပန်နိုင်ငံတမ်ဘယ်တက္ကသိုလ်ကတမိုင်းပို့ချသူဂျက်ဖရီကင်စတန်ဖြစ်ပါတယ်။မဲခေါင်မြင့်ရေးစီးဆင်းမှုကိုတရုတ်ကထိန်းချုပ်ထားတဲ့ကိစ္စကိုလည်းဂျပန်တာဝန်ရှိသူတွေကစိုးရိမ်တယ်လို့သူကပြောပါတယ်။
I just think that Japan is signaling that
ရုပ်ရဲ့ဩဇာလွှမ်းမိုးမှုကိုမမိတဲ့သဘောမျိုးဖြစ်နေတာမှာသူ့ဘက်ကရှင်ပြန်ရမယ်ဆိုတာကိုဂျပန်ဘက်ကပြတ်သားလိုက်တာလို့ယူဆတဲ့အကြောင်းနဲ့ဒီနိုင်ငံတွေအရေးမှာဂျပန်ဘက်ကခိုင်မာရက်တီဆောင်ရွက်သွားမယ်လို့ယူဆတဲ့အကြောင်းပါမောက်ခါကင်စတန်ကပြောဆိုခဲ့တာပါ။ထိုင်းနိုင်ငံတွင်းမှာဂျပန်နိုင်ငံရဲ့ကားနဲ့ကားပစ္စည်းထုတ်လုပ်မှုအခိုင်အမာရှိနေပြီးဗီယက်နမ်နိုင်ငံတွင်းမှာလည်း1980ဘီလွန်နှစ်တွင်နောက်ပိုင်းဂျပန်ရဲ့ယင်းနှိမ့်မြှုပ်နှံမှုကတည်တည်တသာတိုးလာပါတယ်။ဂျပန်ဟာဆိုရင်အမေရိကန်ပြည်ထောင်စုနဲ့အတူတရုတ်ကိုတံပြန်ဖို့ဆောင်ရွက်နေတယ်လို့ချူလာလောင်ကွန်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက်ခါတတိနံပွန်ဆူဟီရကပြောပါတယ်ပြီးခဲ့တဲ့နှစ်စက်တင်ဘာလကစတင်ခဲ့တဲ့မဲခေါင်အမေရိကန်ပူးပေါင်းဆောင်ရွက်ရေးအထောက်အပံ့အမေရိကန်အစည်းအဝေးဟာဆိုရင်လာအိုပါဝင်အရှိတောင်အာရှဒေတာတွင်တရုတ်ကိုထိမ့်ညှိမှုအဖြစ်ရှုမြင်ကြပါတယ်ဒုတိယကမ္ဘာစစ်ကာလကမကြေလည်မှုတွေနောက်ကျွန်းစုတွေပိုင်ဆိုင်မှုရေရုံနဲ့ပတ်သက်ပြီးတရုတ်ရဲ့ဂျပန်ကြားမှာလည်းမပြေမလည်ဖြစ်နေတာပါဗီယက်နမ်ဘက်ကလည်းတရုတ်ကိုမကြေမနက်ဖြစ်နေပါတယ်ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ရဲ့ချဲ့ထွင်မှု1980ဘီလွန်နှစ်စစ်ပွဲအပါအဝင်နယ်စပ်မြေအငင်းပွားမှုတွေနဲ့ပတ်သက်ပါတယ်။ဗီယက်နမ်နိုင်ငံဟိုချီမင်းစီးတီးကစီးပွားရေးဆိုင်ရာအကြံပေးလုပ်ငန်းမက်စရာရဲ့လုပ်ငန်းပေါ်ဂျက်ငူရင်ကတော့အခုလိုပြောပါတယ
်
တရုတ်နဲ့ဗီယက်နမ်ကြားဩဇာပြိုင်ဆိုင်မှုအနည်းချင်းရှိခဲ့ပြီးဗီယက်နမ်ဘက်ကတဖြည်းဖြည်းချင်းရှုံ့နိမ်လာခဲ့ပါတယ်လို့သူကပြောခဲ့တာပါတရုတ်ဘက်ကတော့လာအိုကိုပေးနေတဲ့အကူအညီတွေနဲ့ယင်းနှိမ့်မြှုပ်နှံမှုပမာဏအစုစုပေါင်းကိုမထုတ်ပြန်ပါဘူး။ဒါပေမဲ့လည်းလာအိုနိုင်ငံက တခြားနိုင်ငံတွေထက်တရုတ်ပေါ်မှာပိုပြီးတော့မှီခိုနေတယ်လို့သုံးသပ်သူများကပြောပါတယ်ပြည်ရင်းသတင်းထုတ်လုပ်မှုတန်ဖိုး GDP ဒေါ်လာ19ဘီလီယံလောက်ပဲရှိတဲ့လာအိုနိုင်ငံပါ COVID-19 ကပ်ဘေးထံကြောင့်စီးပွားရေးထိခိုက်နေပြီးယထာလန့်အတွက်ကြာသွင်းငွေပေးနိုင်ဖို့ရုန်းကန်နေရပါတယ်လာအိုအနေနဲ့ပြီးခဲ့တဲ့နှစ်အတွင်းယထာလန့်အတွက်ဒေါ်လာတန်250အကျွေးတင်နေတဲ့အကြောင်းနိုင်ငံတကာငွေကြီးရန်ပုံငွေအဖွဲ့ IMF ကလည်းပြောဆိုထားပါတယ်ရှင်
မတင်ကြီးထိုက်တင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်မေလ၂ရက်နေ့ကျရင်တကဘာလုံးကမြမအရေးလှူရှားသူတွေအားလုံးပါဝင်မဲ့ကဘာလုံးဆိုင်ရာမြမနှွေဦးဒေါ်လန်ရေးဆန္ဒပြပွဲတွေကိုနိုင်ငံဆောင်မှာပြုလုပ်ကြမှာဖြစ်ပါတယ်သွေးမြေကြနေပေမဲ့နှွေဦးဒေါ်လန်ရေးကိုမအောင်မြင်မချင်းလှုပ်သွားကြမယ်ဆိုတာပြသတဲ့အနေနဲ့နိုင်ငံတကာမှာဆန္ဒပြကြမှာဖြစ်ပါတယ် Global Myanmar Spring Revolution ကိုစတင် Season 2မတ်ဆုဝေလင်းကိုမတ်ဆုမြတ်မွန်ကဆက်သွယ်မေးမြန်းပြီးဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
တကဘာလုံးကမြမရေးစိတ်ဝင်စားသူတွေအားလုံးပါဝင်ဆန္ဒပြကြမယ်ကဘာလုံးဆိုင်ရာမြမຫນွေဦးတော်လန်ရေးကိုမေလ၂ရက်နေ့ကျရင်ကျင်းပဖို့နိုင်ငံတကာရောက်နေကြတဲ့မြန်မာလူငယ်တွေကပြင်ဆင်နေကြပါတယ်။ဆေးအနာသိအစိုးရရဲ့လွတ်ရက်တွေကိုလက်မခံဘူးဆိုတာကဘာသိအောင်လို့နိုင်ငံစုံမှရောက်နေကြသူတွေကညီညီညွတ်ညွတ်ပြသဖို့ရည်ရွယ်တဲ့လှုပ်ရှားမှုဖြစ်တယ်လို့ Global Myanmar Spring Revolution ကိုဦးဆောင်ဆောက်လုပ်ခဲ့တဲ့ထိုင်ဝမ်ကမြန်မာအရေးလှုပ်ရှားသူမတ်ဆုဝေလင်းကပြောပါတယ်။9လ2ရက်နေ့မှာအားလုံးစုပေါင်းဆန္ဒပြပွဲတွေထုတ်ကြတဲ့အခါအင်ဂျီအ내ရောင်တွေကိုစင်တူဝစ်စနာတူညီတဲ့တောင်းဆိုချက်တွေကိုတောင်းဆိုတာအပြင်သွေးစွနေတဲ့လက်သုံးချောင်းထောင်ပြီးတော့မြမအရေးကိုကဘာကအလေးထားလာအောင်လို့လုပ်ကြမှာဖြစ်တယ်လို့ generation Z မျိုးဆက်လည်းဖြစ်တဲ့မတ်ဆုဝေလင်းကရှင်းပြပါတယ်
။ဒီတွင်ဒီပါရှိရတကဘာလုံးမှာရှိရမြန်မာတွေတနေ့တည်းမှာ၅ပိုင်း၄ရက်နေတည်းမှာတနေ့တည်းမှာအော်တသွေးလေးတသားလေးတတန်လေးနဲ့မြမအတန်ဝင်ကိုဒီတကဘာလုံးရင်တုံ့လှုပ်အောင်လို့သူကြီးရဲ့ကြွေးကြော်တယ်လေသူကြီးရဲ့စိုင်းပုတ်တွေအဲ့လိုမျိုးကင်ဆောင်ပြီးတော့ဆန္ဒပြဖို့ရှိရပေါ့။ကဘာရဲ့နေရာတိုင်းမှာပေါ့နော်ဒီကောင်မောင်မတွေမတူညီတဲ့ပုံစံနဲ့ဆန္ဒပြနေတဲ့ဥစ္စာကိုချိတ်ဆက်နေတဲ့အနေနဲ့ညီမလေးတို့အိုင်းနေကြလို့ရှိရင်ဆရာဝန်၃နဲ့လက်အိတ်ဆရာဝန်၃နဲ့လက်အိတ်ကိုဒီလက်၃ချောင်းပဲအဲစင်းညီအညီအောင်ပေါ့နော်အညီအောင်ကိုစမ်းပြီးတော့ဒီလက်၃ချောင်းကသွေးရည်စွန်းနေမယ်ပြောလို့ရှိရင်ဒီအဖြောင်လက်အိတ်နဲ့ဒီလိုမျိုးအကောင်လုံးလူထောင်နဲ့ချီပြီးတော့ဒီကဘာလုံးအသီးသီးမှာဒီလိုမျိုးဟောဒီသွေးစွန်းနေတဲ့ bloody three finger sign လို့ပြောရှိရပေါ့နော်အဲ့ဒီဥစ္စာရဲ့အဓိကယူရချက်ကတော့ပါလေဆိုတော့သွေးစွန်းနေတော့လေအတပေါင်းများစွာမြန်မာပြည်မှာစတေးနေရတယ်သွေးစွန်းနေတော့လေအတော်လန်ရေးပေါ့နော်ဒီမေဦးတော်လန်ရေးကိုမအောင်မချင်းဆက်တိုက်သွားမယ်ဆိုတော့ဒီရွယ်ချက်နဲ့အဲ့လိုမျိုးလှုပ်ရတာပေါ့နော်မ
ှမြန်မာနိုင်ငံမှာစစ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပထမဆုံးလှုပ်ခဲ့တဲ့နှစ်ငါးလုံးပြည်လုံးချွတ်တပိန်မျိုးတကဘာလုံးမှလှုပ်ကြဖို့ဆိုတဲ့စိတ်ကူးနဲ့ဒီလှုပ်ရှားမှုကိုသူကလှုပ်ခဲ့တာဖြစ်ပါတယ်
နှစ်ငါးလုံးအထွေထွေတပိတ်ပေါ့နော်မြန်မာပြည်မှာဒီ February 1ရက်နေ့ကနေစပြီးအာဏာသိမ်းပြီးနောက်ပိုင်းမှာမြန်မာပြည်မှာအကြီးဆုံးတပိတ်ပေါ့နော်တထွေထွေတကဘာလုံးဆိုင်ရာပြည်လုံးကျွတ်အထွေထွေတပိတ်ကိုနှစ်ငါးလုံးမှာတို့ပြုလုပ်သွားကြရတယ်ပေါ့နော်မြန်မာပြည်ပြည်သူပြည်သားတွေကအဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့မြန်မာလေးက၅လပိုင်းနေရင်းနေကိုဘာဖြစ်လို့ရွှေ့လိုက်တာလဲဆိုတော့ဒီဥစ္စာပေါ့နော်နှစ်ငါးလုံးကိုပြင်ပြီးအသက်သွင်းခိုင်းစီခြင်းတဲ့သဘောကြောင့်ဒီမေလာနေရင်းနေမှာကျင်းပဖြစ်သွားတယ်ဘာလို့ရှင်ပြင်ပြီးတော့ဟိုပါပေါ့ဂုံပြူတော်အနေနဲ့ပေါ့နှစ်ငါးလုံးကကြတော့အခုကပြည်တွင်းမှာပဲဖြစ်သွားတယ်ပေါ့နော်အဲ့တုန်းကကြတော့ link နေမရှိကြဘူးပြည်ပမောင်နှမတွေကတနိုင်ငံနဲ့တနိုင်ငံအခြေဆက်မရှိကြဘူးအချိန်နဲ့မရလိုက်ဘူးပေါ့နော်ဒီအရေးတော်ပုံရဲ့ရုပ်တရက်ကြီးဖြစ်သွားတဲ့အချိန်မှာအဲ့လိုမျိုးအချိန်ပြင်ဆင်ချိန်မရလိုက်တဲ့အချိန်မှာတခြားနိုင်ငံတွေကဒီတရက်ထဲမှာဒီလိုမျိုးတကဘာလုံးမှရှိရမြန်မာတွေတဟုန်နဲ့တကြွတွေဖြစ်လာဖို့အတွက်ကလည်းအခက်အခဲဖြစ်သွားတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မြန်မာလေးတို့ကဟုတ်ပြီအဲ့ဒါဆိုလို့ရှိရင်ငါတို့တွေဒီနှစ်ငါးလုံးကိုပြင်ပြီးအသက်ပြင်သွင်းမယ်ဆိုတော့အော် idea လေးရတယ်ပေါ့နော် idea လေးရပြီးတော့၅လပိုင်း၂ရက်နေကိုရွေးလိုက်တယ်ပြီးတော့အဲ၅လပိုင်း၂ရက်နေမှာပေါ့နော်ဟိုဖြစ်နိုင်လို့ရှိရင်ပေါ့နော်ပြီးတွင်းရောပြီးပါတော့အခုတကဘာလုံးမှာရှိတဲ့မြန်မာတွေတဟုန်တကြွတယ်အဲ့နေမှာဆန္ဒပြအောင်မယ်ပေါ့နော်တပိတ်မောက်အောင်မယ်ပေါ့ဒီစစ်အာဏာရှင်နဲ့ပတ်သက်ပြီးတော့
မေလ၂ရက်နေမှာတကဘာလုံးဆန္ဒပြကြဖို့စီစဉ်ထားတဲ့ကဘာလုံးဆိုင်ရာမြန်မာຫນွေဦးတော်လှန်ရေး Global Myanmar Spring Revolution လှုပ်ရှားမှုကိုနိုင်ငံတော်များများကမြို့တွေမှာပြုလုပ်ကြမှာဖြစ်ပါတယ်
ဒီအမေရိကန်မှာလည်းဆိုလို့ရှိရင်နေရာလေးနေရာလောက်လုပ်မယ်ပေါ့နော်ဒီဥစ္စာပဲဒီ global movement ပဲပေါ့နော်နယူးယောက်ဆန်ဖရန်စစ္စကိုဝါရှင်တန်လော့စ်အိန်ဂျလီဆိုပြီးတော့ဒီ၄နေရာရှိမယ်ပေါ့နော်အမေရိကန်မှာဆိုလို့ရှိရင်UK မှာဆိုလို့ရှိရင်ဒီမှာလန်ဒန်နဲ့မန်ချက်စတာနဲ့ပေါ့မြို့နှမြို့ရှိမယ်ဒါပေမဲ့ရှင်အီတလီမှာဆိုလို့ရှိရင်ရုံးနဲ့ဟိုပါမီလန်နဲ့ပေါ့နော်လက်နေရာရှိမယ်ပြီးဩစတြေးလျမှာဆိုလို့ရှိရင်၃နေရာရှိရပေါ့နော်သုံးမြို့ပေါ့ဆစ်ဒနီရှိမယ်မဲလ်ဘုန်းရှိမယ်ဘရစ်စဘိန်းပေါ့ရှိမယ်ပြောလို့ရှိရင်ဂျာမနီရှိမယ် Japan, Korea, Taiwan, Russian, Belgium, and Austin. ခုစိနိုင်ငံနဲ့မနေပေါ့နော်အဲ့လိုတော့အချိတ်ဆက်ပြီးသွားပြီချိတ်ဆက်မှုတွေရှိရဲဒါပေမဲ့အဲ့ဒီစိနိုင်ငံတက်အဒီထက်များဖို့လည်းရှိတယ်ပေါ့နော်အခု join နေကြတယ်တချို့မောင်နှမတွေဒီ information ရတာနဲ့လာပြီး join နေတဲ့မောင်နှမတွေလည်းအများကြီးရှိပါတယ်တခြားနိုင်ငံတွေပြော
ဆိုတော့အဲ့လိုမျိုးပေါ့နော်ညီမတို့ဒီလိုကဘာလုံးမှာရှိတဲ့ဒီမြန်မာလူမျိုးတွေမြန်မာလူငယ်တွေနဲ့ချိတ်ဆက်ပြီးလုပ်တဲ့အခါမှာရောဒီလှုပ်ရှားမှုကြီးပေါ့နော်ကဘာလုံးဆိုင်ရာလှုပ်ရှားမှုကြီးလုပ်နိုင်ဖို့အတွက်ကညီမတို့ဘယ်လိုမျိုးတယောက်နဲ့တယောက်အချက်တွေလုပ်ခဲ့ရလဲဆိုတာလည်းပြောပြပါရှင့်
အခက်အခဲရှိဆုံးကတော့အချိန်ပဲ။ကျန်တဲ့ဥစ္စာတွေကတော့အခက်အခဲလုံးဝမရှိဘူး။ဘာဖြစ်လို့လဲဆိုတော့မြန်မာတွေကအရင်ညီရယ်ပေါ့နော်။တွေးစည်းကြရတယ်။မြန်မာလေးတို့ဒီဥစ္စာလုပ်မယ်၊ဒီ movement ကြီးလုပ်မယ်၊အင်ဂျီအမဲဝတ်မယ်၊ဒီအန်နီကြောက်လို့ရှိရင်စိုင်းဘုတ်တူတူကင်မယ်၊ကျွေးကြော်တိုင်းတူတူအော်မယ်ဆိုတာအဲ့ဒါလေးတစ်ချက်တည်းပြောလိုက်တာနဲ့ဒီကျန်တဲ့ညီပေါ်မောင်နှမတွေက okay ဒါတူလိုပဲပေါ့နော်။အဲ့လိုလေရှင့်။ဒါပေမဲ့ဒီညီပေါ်မောင်နှမတွေရဲ့ဒီနိုင်ငံတကာရဲ့အခြေဆက်လုပ်တဲ့အချိန်မှာတော့အဓိကအခက်အခဲကတော့အချိန်ပေါ့။အာရှတိုင်းမှာမနေ့ဖြစ်ပြီးတော့ဒီနောက်တိုင်းနိုင်ငံမှာကျတော့ညတွေဖြစ်နေတဲ့အတွက်ကြောင့်မို့ဒီဥစ္စာတွေကတော့တို့အခက်အခဲရှိတယ်။ညီမလေးတို့ဒီဥစ္စာကိုပြင်ဆင်ချင်ပေါ့နော်။နှစ်ပတ်ဟို public မှာကြီးလိုက်လို့ရှိရင်တော့နှစ်ပတ်တော့အချိန်ရတယ်။ဒါပေမဲ့အဓိကဒီလိုမျိုးတကယ်တမ်း global meeting ပေါ့နော်။ဒီလိုမျိုးအစည်းအဝေးလုပ်တာဒီကမ္ဘာလုံးမှာရှိတဲ့ညီပေါ်မှာတော့မရအစည်းအဝေးလုပ်နိုင်တာဆိုတော့တင်ရပဲရှိတယ်။တင်းကလေးတည့်ရဲ့အဲ့လိုပေါ့နော်။အော်အပတိုင်းရင်တင်းကလေးတည့်ရဲ့မှာပဲ။ဟိုဟာအစည်းအဝေးလုပ်ဖြစ်တယ်ပေါ့နော်။လုပ်ဖြစ်ပြီးတော့ဒီ global meeting ကိုနှစ်ခေါက်ပဲပေါ့။နှစ်ခေါက်ပဲလုပ်ပြီးတော့ဒီပွဲကိုလုပ်လိုက်ရတာပြင်ဆင်လိုက်ရတာပေါ့နော်။အဲ့လိုတော့ရှိတယ်။
အခုဒီစီဇန်ထားတာအရာဆိုလို့ရှိရင်တော့9လ2ရက်နေ့ကြာလို့ရှိရင်ဆန္ဒပြတဲ့လှုပ်ရှားမှုကြီးလုပ်ကြမယ်ဆိုတော့ခုနပြောဆိုအချိန်ကတနိုင်ငံနဲ့တနိုင်ငံ time difference ကအချိန်ကွာတာရှိရခါကြတော့ဘယ်အချိန်မှလုပ်မယ်လို့ရောအားလုံးညှိထားလဲရှင
့်မြန်မာနိုင်ငံနဲ့ time zone တူတဲ့နိုင်ငံတွေဆိုလို့ရှိရင်9လပိုင်း2ရက်နေ့မှပြုလုပ်ရမယ်ပေါ့နော်အချိန်အားဖြင့်ကတော့ညှိရတာအခက်အခဲရှိတဲ့အတွက်ကြောင့်မလို့ဒီမှာလေးပါရက်ကိုပဲအတိမတ်ပြုလိုက်တယ်တစ်ခါလုံးဆိုင်ရာမြန်မာနေဦးဒေါ်လာရင်းနေဆိုပြီးတော့ပဲအဲ့လိုမတ်မှတ်လိုက်တယ်ဒါပေမဲ့အဲ့ဟိုနိုင်ငံအသီးသီးရဲ့အချိန်ကတော့နည်းနည်း difference ဖြစ်သွားမယ်ဒါပေမဲ့တချို့နိုင်ငံပေါ့နော်အခုဆိုလို့ရှိရင် Washington DC ဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ဆိုလို့ရှိရင်အချိန်ကတရက်နောက်ကျနေတဲ့အတွက်ကြောင့်မလို့သူတို့က9လပိုင်းတရက်နေမှာလုပ်မယ်ဒါပေမဲ့အဲ့9လပိုင်းတရက်နေလုပ်ပြင်မယ်လေသူတို့ကအဲ့9လပိုင်း2ရက်နေကိုပြင်ပြီးအသက်သွင်းခြင်းတဲ့သဘောကြောင့်မလို့သူတို့ကအချိန်တူတဲ့အချိန်မှာအဲ့ဒီဟိုပါငါးလပိုင်းတည့်ရနေမှာသူတို့ကလုပ်ဖို့ရရှိရတယ်။ဒါပေမဲ့မြန်မာနိုင်ငံအချိန်နဲ့ကြည့်မယ်ဆိုလို့ရှင်တော့သူတို့ကလည်းငါးလပိုင်းနေရနေပဲပေါ့။
အဲ့တော့ညီမတို့ဒီကဘာလုံးဆိုင်ရာဒီမျိုးတော်နိုင်ရေလုံးမယ်ပေါ့နော်။ငါးလနှစ်ရနေကြရင်လုံးမယ်။အစီအစဉ်နဲ့ပတ်သက်လို့ဒီအကြောင်းအသေးစိတ်သိချင်တယ်ဆိုလို့ရှင်ရင်ဘယ်မှာသွားပြီးတော့ဘယ်လိုမျိုးသိနိုင်မလဲပြောပြပါအဲ့ဒါတစ်ခု။နောက်တစ်ခုကကြတော့ဒီအစီအစဉ်မှာပါဝင်ချင်တယ်ဆိုရင်ဘယ်လိုမျိုးပြင်ဆင်ရမလဲဆိုတာလည်းပြောပြပါရှင့်။
Global Myanmar Spring Revolution ပေါ့နော်အဲ့ page မှာညီမလေးတို့အသေးစိတ် update ကိုအဲ့မှာတင်သွားပြပေးပါမယ်ဟိုပါပေါ့ဒီဟိုအဲ့နေ့မှာတူတူတကဘာလုံးမှာရှိရနေပုံမောင်နှမများဒီကိုင်မဲ့ဟိုပါပေါ့ဒီဆန္ဒပြ sign book ကပါအစားပေါ့လို့ရှိရင်အင်ဂျီအောင်ဘလို့အောင်ဝကြမှာလဲပေါ့လို့ရှိရင်ဘလို့ပုံစံနဲ့ပေါ့နော်တင်ကြေးသားနဲ့ဆန္ဒပြသွားမယ်ဆိုတော့အဲ့ဒါကိုအသေးစိတ်ကိုတော့ page မှာပေါ့ Global Myanmar Spring Revolution page မှာတင်ပေးပါမယ်ပေါ့လို့ရှိရင်ဒီဥမာပါဝင်ခြင်းနဲ့ဆိုလို့ရှိရင်ဒီအဲ့ဒီ page မှာပဲဖြစ်ဖြစ်ဟိုပါပေါ့ဒီcheck box မှာပေါ့နော် admin တွေကိုပြောပေးလို့ရပါတယ်ဥမာဒီနိုင်ငံတကာရဲ့strike leader တွေဆိုလို့ရှိရင်ဆန္ဒပြတဲ့ leader တွေတပိတ်ခေါင်းဆောင်တွေဆိုလို့ရှိရင်လည်းဒီမှာလေးခုနဲ့ပါဝင်ပူးပေါင်းလို့ရတယ်ပေါ့နော
်ကမ္ဘာလုံးဆိုင်ရာမြမနွေဦးတော်လှန်ရေးဆန္ဒပြပွဲကြီးကိုလှုပ်ဖို့စီစဉ်နေတဲ့ထိုင်ဝမ်က generation Z မျိုးဆက်မတ်ဆူဝေလင်ဖြစ်ပါတယ်မြမနိုင်ငံမှာသူနဲ့တက်တူရွယ်တူလူငယ်တွေလူ့အခွင့်အရေးတွေဆုံးရှုံးပြီးတော့မတရားလုပ်တာခံနေရတာကိုဒီအတိုင်းချိမနေနိုင်တဲ့အတွက်အခုလိုမျိုးထိုင်ဝမ်မှာလှုပ်ရှားနေတာဖြစ်တယ်လို့သူကပြောပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
မဆုမြတ်မောင်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American အတန်ကလည်းတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့သတင်းအချင်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာဖန်စီတင်းတင်းကန်ထားရတဲ့မြမခေါင်းဆောင်တောင်ဆန်းစုကြည်ကိုဒီကနေ့မှာအွန်လိုင်းကတဆင့်ရုံထုတ်ရမှာတောင်ဆန်းစုကြည်ဘက်ကရှင်းနေဖြစ်သူတွေနဲ့လူချင်းတွေ့နိုင်မှုတောင်းဆိုခဲ့တယ်လို့သိရပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့အတူယာရုကနေဖယ်ရှားခံထားရတဲ့တမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုလည်းအတူရုံထုတ်ခဲ့ပါတယ်။တောင်ဆန်းစုကြည်နဲ့အတူကြံခေါင်းဆောင်နှစ်ဦးလည်းကြားမပုံရတယ်လို့ရှင်းနေကြီးဦးခမောင်စောကပြောပါတယ်။တောင်ဆန်းအမှုစစ်ဆေးဖို့ကြာနေတာကိုတောင်ဆန်းစုကြည်ကဒီကနေ့မေးမြန်းခဲ့တယ်လို့လည်းသိရပါတယ်။တောင်ဆန်းစုကြည်နဲ့လူချင်းတွေ့ပြီးအမှုညွှန်ကြားချက်ရယူဖို့တရားရုံးကိုလျှောက်ထားခဲ့ကြတာပါ။တောင်ဆန်းစုကြည်ကိုတွင်းကုံဥပဒေဆက်သွယ်ရေးဥပဒေနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေအပြင်နိုင်ငံတော်လေးဟုတ်ဝက်ချက်များဥပဒေချိုးဖောက်မှုစတဲ့စုစုပေါင်းဆွဲချက်6ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ CDM အကြမ်းဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်ကြတဲ့ပြည်ပရောက်မြန်မာတန်ယုံဝန်ထမ်းတွေနဲ့မိသားစုဝင်18ဦးရဲ့တန်တမာနိုင်ငံကူးလက်မှတ်တွေကိုဖျက်သိမ်းလိုက်ကြောင်းစစ်ကောင်စီနိုင်ငံရေးဌာနကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပါတယ်။စပန်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lowe ဖြစ်ပါတယ်။ကျွန်တော်ကတော့ဇဝန်လိုက်မှာ View American အတန်ရဲ့တင်းနေတာနေ့အစီအစဉ်တွေကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောရရှိမန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်နေခတ်တင်းကင်းဝေးပြီးလူဝင်ဆန္ဒတွေအများဆုံးပြေဝနိုင်ကြပါစေခင်ဗျာ။This program has come.